Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် View American တန်ကနေအောက်တိုဘာ30ရက်တောက်ချာနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 32 51နဲ့လိုင်းလမီတာ190လို့ပြင် View ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့ရပိုင်းမဲ့လိုတော့တဲ့အချိန်မှာသမ္မတလောင်းနှစ်ယောက်ဟာအမေရိကန်နိုင်ငံအလဲပိုင်းကအကျိတ်နယ်ဖြစ်နေတဲ့ပြည်နယ်တွေမှာမဲဆွယ်စည်းရုံးမှုအတွက်အာရုံစိုက်လှုပ်လာနေကြပါတယ်။လက်ရှိသမ္မတဒေါ်နယ်ထရန့်ကမီရှိဂန်၊မင်နီဆိုတာနဲ့ဝက်စကွန်ဆင်ပြည်နယ်တွေမှာမဲဆွယ်စည်းရုံးသွားမှာဖြစ်ပြီးတော့ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ကတော့မင်နီဆိုတာ၊ဝက်စကွန်ဆင်နဲ့အိုင်အိုဝါပြည်နယ်တွေမှာမဲဆွယ်စည်းရုံးရေးတွေလှုပ်သွားမှာဖြစ်ပါတယ်။မနေ့ကြတော့ရင်းနေ့ကတော့သမရလောင်းနှစ်ယောက်ဟာအရှေ့တောင်ပိုင်းကဖလော်ရီဒါပြည်နယ်မှာမဲဆွယ်စည်းရုံးခဲ့ကြပါတယ်။ဂျိုးဘိုင်ဒန်ကတော့တကယ်လို့ဖလော်ရီဒါပြည်နယ်မှာအပြားရောင်ဒီမိုကရက်တွေနိုင်ပြီးသူနိုင်ရခဲ့မယ်ဆိုရင်ရွေးကောက်ပွဲကပြီးသွားပြီလို့ပြောလိုက်ပါတယ်။ဂျိုးဘိုင်ဒန်ကသမရထရမ်ဟာကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်နေခြင်းအတွင်းလူမှုစုဝေးပွဲတွေကိုလူအများများနဲ့လှုပ်ဆောင်ပြီးအဲ့ဒီမှာတက်ရောက်လာတဲ့သူတွေကလည်းနှာခေါင်းစည်းတွေမတက်တာကြောင့်ဒါဟာဗိုင်းရပ်စ်အကြီးအကျယ်ကူးစက်ပြန့်နှံ့နေတဲ့ပွဲတွေဖြစ်တယ်ဆိုပြီးတော့ဝေဖန်လိုက်ပါတယ်။သမထောင်ကတော့တမ်ပယ်မြို့ကအောက်သာကွင်းကကားရနာတဲ့နေရာမှာသူ့ကိုထောက်ခံတဲ့သူတွေကိုမိန်ကွန်းပြောကြခဲ့ပြီးတော့လာမယ့်နိုဝင်ဘာ3ရက်နေ့မှာ Republican တွေအုံနဲ့ကျင်းနဲ့ထွက်မဲပေးပြီးတော့အနီရောင်လိုင်းလုံးကြီးတွေဖုံးအောင်သွားမှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ကျွန်တော်တို့ဒီရွေးကောက်ပွဲကိုအကြီးအကျယ်အနိုင်ရမှာခင်ဗျားတို့စောင့်ကြည့်ဆိုပြီးတော့လဲသမထောင်ကပြောသွားခဲ့ပါတယ်ခင်ဗျာ။အမေရိကန်နိုင်ငံတဝန်းတင်းမှမှုတွေမြင့်တက်နေတာကြောင့် Walmart ကုမ္ပဏီအနေနဲ့သူတို့စတိုးဆိုင်တွေမှာရောင်းချနေတဲ့သက်နက်တွေနဲ့ကြီးစံတွေကိုဈေးဝယ်သူတွေနဲ့ဝန်ထမ်းတွေကိုကာကွယ်ပေးဖို့အတွက်အခုတစ်ပတ်ကစပြီးတော့မရောင်းတော့ပဲဖယ်ရှားထားလိုက်တယ်လို့ Walmart ကုမ္ပဏီကကြာသပတေးနေ့ကပြောလိုက်ပါတယ်။လာမယ့်နိုဝင်ဘာ3ရက်နေ့မှာကျင်းပမယ့်သမ္မတရွေးကောက်ပွဲရလဒ်ကအငင်းပွားစရာတွေဒါမှမဟုတ်အကြမ်းဖက်မှုတွေဖြစ်လာနိုင်တယ်ဆိုပြီးတော့အတော်များများကစိုးရိမ်နေကြတဲ့အတွက်ရွေးကောက်ပွဲကျင်းပဖို့ရပိုင်းအလိုမှာပဲအခုလိုလှုပ်လိုက်တာဖြစ်ပါတယ်။လုံးရတဲ့နှစ်အနေငယ်အတွင်းတချို့လူလူမငြိမ်သက်မှုတွေကိုတွေ့ကြရပြီးအကျိန်တော်များများမှလည်းဒါမျိုးတွေလုပ်ခဲ့ကြောင်းကျွန်တော်တို့ရဲ့ဝန်ထမ်းတွေနဲ့ဈေးဝယ်သူတွေရဲ့ဘေးကင်းလုံခြုံရေးကိုကြိုးတင်ကာကွယ်တဲ့အနေနဲ့စတိုးဆိုင်တွေမှာရောင်းချနေတဲ့တနက်တွေနဲ့ကြီးစံတွေကိုမရောင်းတော့ပဲဖယ်ရှားထားလိုက်တယ်လို့ Walmart ကုမ္ပဏီရဲ့ပြောခွင့်ရကပြောပါတယ်။အဲ့ဒီတနက်တွေနဲ့ကြီးစံတွေကိုသူတို့ရဲ့စတိုးဆိုင်တွေမှာဘယ်တော့ပြန်ရောင်းချမယ်ဆိုတာကိုတော့ရက်သတ်မှတ်ထားခြင်းမရှိသေးဘူးလို့ Walmart ကုမ္ပဏီကဆိုပါတယ်။အမေရိကန်မှာအခုနှစ်တနက်ရောင်းချမှုစံချိန်တင်ခဲ့သလိုပြီးခဲ့တဲ့လတွေအတွင်းမှာလည်းပထမဆုံးတနက်ဝယ်ပြီးကင်ဆောင်တဲ့သူတွေများလာတာကြောင့်အစိုးရတောင်းဝန်ရှိသူတွေဘက်ကလည်းစိုးရိမ်လာနေကြပါတယ်ခင်ဗျာ။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုဟာဒီကနေ့ဗီယက်နမ်နိုင်ငံကိုသွားရောက်ခဲ့ပြီးတော့သူ့ရဲ့အာရှခီးစဉ်ကိုအဆုံးသတ်လိုက်ပြီဖြစ်ပါတယ်။ဝန်ကြီးပွန်ပီယိုရဲ့ဒီအာရှခီးစဉ်အတွင်းတရုတ်နိုင်ငံဘက်ကလုံခြုံရေးအရာချင်းချောက်မှုတွေကိုရင်ဆိုင်တဲ့နေရာမှာအမေရိကန်ပြည်ထောင်စုကိုကူညီဖို့ထပ်တလဲလဲတောင်းဆိုသွားခဲ့ပါတယ်။ဝန်ကြီးပွန်ပီယိုဟာဒီခီးစဉ်တွေမှာဗီယက်နမ်ဝန်ကြီးချုပ်ငွေရွှန်ဖော့နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ရှေ့တောင်အာရှနဲ့အင်ဒိုပစိဖိတ်ဒေသကိုဘေးကင်းလုံခြုံပြီးငြိမ်းချမ်းသာယာဝါပြောတဲ့ဒေသဖြစ်လာအောင်ဆက်ပြီးတော့အတူတူကလက်တွဲပြီးဆက်ဆံရေးတည်ဆောက်သွားဖို့မျှော်လင့်ထားတယ်လို့ဝန်ကြီးပွန်ပီယိုကဗီယက်နမ်နိုင်ငံမှာဒီနေ့ပြောပါတယ်။ရှေ့တောင်အာရှနိုင်ငံတွေအနေနဲ့တရုတ်ဆိုရရဲ့အနိုင်ကျင့်ဗိုလ်ချုပ်မှုတွေကိုလက်မခံဘဲစန့်ကျင်ဖို့နဲ့တရုတ်ဆိုရပိုင်းကုမ္ပဏီတွေနဲ့စီးပွားရေးသဘောတူညီမှုတွေကိုပြန်သုံးသပ်ကြဖို့ကိုလည်းဝန်ကြီးပွန်ပီယိုကတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံကိုနာမည်တက်ပြောဆိုသွားတာတော့မဟုတ်ပါဘူး။တရုတ်နိုင်ငံကတော့အမေရိကန်အနေနဲ့အဲ့လိုမျိုးအကြောင်းမဲ့ဆွဆဲပြောဆိုတိုက်ခိုက်နေတာတွေကိုရပ်တန့်ဖို့ပြောလိုက်ပါတယ်။တရုတ်နိုင်ငံကတောင်တရုတ်ပင်လယ်ပြင်ကိုသူတို့ပိုင်ဆိုင်တယ်ဆိုပြီးပြောနေတဲ့အပေါ်မှာလည်းဗီယက်နမ်နိုင်ငံဘက်ကအဓိကစိုးရိမ်နေတာဖြစ်ပါတယ်ခင်ဗျာ။ဒီနိုင်ငံရှင်ကျန်းဒေသမှာရှိတဲ့ဝေဂါမွတ်စလင်တွေအပေါ်မှာတရုတ်အစိုးရကဆက်ဆံနေပုံတွေဟာလူမျိုးတုံးတပ်ဖြတ်မှုကိုကျူးလွန်တဲ့သဘောတရားစီတယ်လို့ကနေဒါပါလီမန်ရဲ့နိုင်ငံတကာလူ့ခွင့်ရေးဆက်ကော်မတီကပြီးခဲ့တဲ့သတင်းဘက်ကဆုံးဖြတ်လိုက်တဲ့အတွက်တရုတ်အစိုးရတာဝန်ရှိသူတွေအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတာဝန်ယူမှုတာဝန်ခံမှုရှိလာအောင်နိုင်ငံတကာအသိုင်းအဝိုင်းကအရေးယူမှုအစ်စ်တွေလှုပ်လာနိုင်တယ်လို့ကြေညာသူတွေနဲ့နိုင်ငံတကာလူ့ခွင့်ရေးတက်ကြွလှုပ်ရှားသူတွေကပြောလိုက်ပါတယ်ဝီဂါနဲ့တာဂက်မွတ်စလင်နှစ်တန်းလောက်ကိုထိန်းသိမ်းထားပြီးတော့အတရားတမအလုပ်စီခိုင်းတာဖိနှိပ်ထိန်းချုပ်ပြီးအစိုးရကစောင့်ကြည့်တာတွေကဝီဂါရဲ့ယဉ်ကျေးမှုနဲ့ဘာသာတရားကိုပျောက်ပြက်အောင်လုပ်ဖို့ကြိုးပမ်းမှုဆိုတာထင်ရှားတယ်လို့အဲ့ဒီကော်မတီရဲ့အောက်တိုဘာ21ရက်နေ့ထုတ်ကြေညာချက်မှာပြောထားပါတယ်။ဆက်ကော်မတီရဲ့ဈာနာပွဲအတွင်းတင်သွင်းလာတဲ့သက်သေအချက်အလက်တွေအရ2018နဲ့2020ခုနှစ်တည်းမှာ တရုတ်ကွန်မြူနစ်ပါတီရဲ့လောက်ရတီဟာကုလသမဂ္ဂလူမျိုးတုံးတပ်ဖြတ်မှုကာကွယ်တားဆီးရေးသဘောတူစာချုပ်မှာဖော်ပြထားတဲ့လူမျိုးတုံးတပ်ဖြတ်မှုကိုကျူးလွန်ရရောက်တယ်လို့ဆက်ကော်မတီအနေနဲ့ယုံကြည်လက်ခံစေနိုင်ခဲ့တယ်လို့သူတို့ရဲ့ထုတ်ပြန်ချက်မှာပြောပါတယ်
တဲ့ညားပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ရဲ့ကြာသပတေးနေ့ညပဲဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးနားဆင်ကြရပါမယ်ရှင်။ကျွန်မခွာညိုပါ။ဥရောပတိုင်းမှာပြီးခဲ့တဲ့သတင်းပတ်တွင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း 1.5 သန်းအထိစံချိန်တက်ခဲ့တာကြောင့်ကမ္ဘာတဝန်းကူးစက်ခံရသူပေါင်း 44 သန်းအနည်းဥရောပတိုင်းမှာ 10 သန်းရှိသွားပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။နွေဦးကလေးကစေယုံတက်ရသူဥယျာဉ်မြင့်တက်လာနေပေမဲ့ရေတွက်လို့မရခဲ့တဲ့အကြောင်းနဲ့သစ်ဆုံးသူဥယျာဉ်30ရာခိုင်နှုန်းမြင့်တက်လာခဲ့တဲ့အကြောင်း WHO ဥရောပအမှုဆောင်ဒါရိုက်တာဒေါက်တာဟန်စ်ကလက်ကပြောပါတယ်။ဥရောပဟာကိုက်ရောဂါရဲ့ဗဟုချက်မှဖြစ်လာနေတယ်လို့လည်းဥရောပကျန်းမာရေးဝန်ကြီးတွေကသူကပြောပါတယ်။ပိုးရှိမရှိစစ်ဆေးတဲ့စနစ်တွေဟာအကြီးအကျယ်ကူးစက်ပြန့်နှံ့နေတဲ့အဆင့်ကိုအမိမလိုက်နိုင်ခဲ့ဘူးလို့လည်းသူကပြောသွားပါတယ်။ဥရောပတိုက်တော်ကိုဗစ်ရောဂါကူးစက်ပြန့်နှံ့မှုမြင့်တက်နေတဲ့အထက်ဟန်ဂေရီနိုင်ငံမှာတော့ပြီးခဲ့တဲ့24နာရီအတွင်းကိုဗစ်ကြောင့်သေဆုံးသူအရေအတွက်အမြင့်ဆုံးဖြစ်ခဲ့ပါတယ်။တောက်ချာနေကသေဆုံးသူ65ယောက်ထိရှိခဲ့ပြီးတော့စုစုပေါင်းသေဆုံးသူ1699ယောက်ရှိသွားခဲ့တာပါ။ရောဂါပိုးကူးစက်ခံရသူကတော့9413ယောက်ရှိပါတယ်ရှင်။ဂျပန်နိုင်ငံမှာတော့ဇန်နဝါရီလလယ်ကဗိုင်းရပ်ကူးစက်ခံရသူပထမဆုံးစတွေ့ခဲ့ပြီးတဲ့နောက်အခု6လကြာမှကူးစက်ခံရသူပေါင်း3000ရှိသွားပြီဖြစ်ကြောင်းကျန်းမာရေးဝန်ကြီးကပြောပါတယ်။သေဆုံးသူပေါင်းကတော့1900ကျော်သွားပါပြီ။ဒီထက်မှာတော့ဒီနှစ်စောပိုင်းဂျပန်စစ်ကမ်းမှာစိုက်ကပ်တဲ့အပျော်စီးသင်္ဘောပေါ်မှာကူးစက်ခံရသူ912ယောက်လည်းပါဝင်ပါတယ်။ကူးစက်ခံရသူစုစုပေါင်းရဲ့3ဘုတ်တစ်ဘုတ်ဟာတိုကျိုမြို့ကဖြစ်ပါတယ်။အခုတော့ဥရောပတို့အမေရိကန်တို့လိုအကြီးအကျယ်ကူးစက်ပြန့်နှံ့မှုမဖြစ်အောင်အသွာအလာပိတ်ဆို့ကန့်သတ်မှုတွေမလုပ်ရဘဲဂျပန်နိုင်ငံကစီမံခွတ်ခဲနိုင်သေးတဲ့အကြောင်းနဲ့ဒါဟာပြည်သူတွေကနှာခေါင်းစည်းတက်တာပိုးသတ်ဆေးသုံးတာတွေဖြင့်လူချင်းခက်ခွာခွာနေကြရမယ်ဆိုတော့ဗိုင်းရပ်စ်ပြန့်နှံ့မှုထိန်းချုပ်ရေးစီကံချက်တွေကိုလိုင်းလာကြလို့ဖြစ်တဲ့အကြောင်းကြွမ်းကျင်သူတွေကပြောပါတယ်အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ် 48,000 ကျော်ရှိခဲ့ပေမယ့်ဒါဟာတစ်လအတွင်းကူးစက်မှုဖြည်းဖြည်းချင်းပြန့်ကျလာနေတာပါစုစုပေါင်းကူးစက်ခံရသူကတော့8သန်းရှိနေပါပြီ24နာရီတွင်သေဆုံးသူ963ယောက်နဲ့ပေါင်းရင်စုစုပေါင်းသေဆုံးသူ 32,090 ရှိခဲ့တဲ့အကြောင်းကျန်းမာရေးဝန်ကြီးကလည်းသတင်းထုတ်ပြန်ပါတယ်သီရိလင်္ကာနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုပြန့်မြင့်တက်လာနေတာကြောင့်အများဆုံးကူးစက်ပြန့်နှံ့နေတဲ့အဓိကမြို့ကြီးတွေကအစိုးရဝန်ထမ်းတွေအိမ်ကနေအလုပ်လုပ်ကြဖို့အာဏာပိုင်တွေကညွှန်ကြားထားပါတယ်။လောလောဆယ်အထိသီရိလင်္ကာနိုင်ငံမှာသေဆုံးသူ19ယောက်ပါဝင် COVID-19 လူနာ9,991ယောက်ရှိထားပါတယ်ရှင်။ကျင်းသစ်နိုင်ငံမှာအစ္စလာမ်ဘာသာရေးခေါင်းဆောင်တမန်တော်မိုဟာမက်ရဲ့ပုံကိုကတ်တွန်းရုပ်ပြောင်ဆွဲခဲ့တာကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့တမန်တော်မိုဟာမက်ရဲ့မွေးနေ့ဖြစ်တဲ့ဒီကနေ့အောက်တိုဘာလ30ရက်နေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံဒက္ကာမြို့ကလူထောင်ပေါင်းများစွာဟာဆန္ဒပြနေကြပါတယ်။ဆန္ဒပြသူတွေဟာပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကိုငြင်းချမ်းရေးရဲ့ရန်သူလို့ပြောထားတဲ့ကျွေးကြော်သံဆောင်ပုဒ်ပါဆိုင်ပုဒ်တွေကင်ပြီးပြင်သစ်နိုင်ငံဟာဒီလိုကောက်ကျစ်ရုံမာတဲ့အပြုအမူကိုရရမယ်လို့လည်းပြောကြပါတယ်။ဆန္ဒပြသူမွတ်စလင်တူကတမန်တော်ဟာငြင်းချမ်းရေးစကားဆိုဖို့နဲ့တခြားဘာသာကြားတွေနဲ့တင့်တင့်စွာနေထိုင်သွားလာရေးပြောဖို့အတွက်ကမ္ဘာမြေကိုရောက်လာတာဖြစ်တယ်လို့ပြောပါတယ်။ကတ်တွန်းရုပ်ပြောင်ဆွဲတာဟာမွတ်စလင်တွေအတွက်တော့ဘုရားသခင်ကိုပြစ်မာတာလို့ယူဆကြတာကြောင့်မွတ်စလင်နိုင်ငံအများပြားဟာပြင်သစ်နိုင်ငံခေါင်းဆောင်တွေကိုအစ္စလာမ်စန့်ကျင်ရေးသမားတွေလို့ခေါ်ဆိုပြီးပြင်သစ်ထုတ်ကုန်တွေကိုတပိတ်မောက်ကြဖို့လဲတောင်းဆိုနေကြပါတယ်။ ဗီယက်နမ်နိုင်ငံမှာနှစ်ပေါင်း20အတွင်းအပြင်းထန်ဆုံးတိုင်ဖွန်းမွန်တိုင်းတိုက်ခတ်ခံရပြီးမြေပြိုမှုအတွင်းအနည်းဆုံးလူပေါင်း35ယောက်သေဆုံးခဲ့ပါတယ်။ရွာတွေမှာပျောက်ဆုံးနေတဲ့ဒါဇင်နဲ့ချီတဲ့ရွာသားတွေကိုကယ်ဆယ်ရေးလုပ်သားတွေရှာဖွေနေတဲ့အကြောင်းအာဏာပိုင်တွေကပြောပါတယ်။ကျန်းနံခရိုင်တွင်မြေပြိုကျတဲ့အထက်နစ်သွားတဲ့အိမ်ကြီးထဲမှာဓာစင်တွေနဲ့ချီပြီးတော့ပျောက်ဆုံးနေသူတွေရှိနေပါသေးတယ်။သေဆုံးသူဥယျာဉ်တိုးလာဖွယ်ရှိတဲ့အကြောင်းအစိုးရသတင်းမှာပြောပါတယ်။မိုးလစ်တိုင်ဖုန်မုန်တိုင်းဟာတနာယီကို82မိုင်နှုန်းနီးပါးနဲ့ဗုဒ္ဓဟူးနေ့နောက်ပိုင်းကဗီယက်နမ်နိုင်ငံကိုတိုက်ခတ်ခဲ့ပြီးတက္ကသိုလ်တရားစင်ကျော်ပျောက်ဆုံးနေပါတယ်။နောက်ထပ်ပျောက်ဆုံးနေသူတွေလည်းအများပြားရှိနေပါတယ်။တန်တူရတဲ့ကျန်းနိုင်ခိုင်မှာဒီလအစောပိုင်းရေကြီးမြေပြိုခဲ့တာကြောင့်လူပေါင်း136ယောက်သေဆုံးခဲ့ပြီဖြစ်ပါတယ်။ဗီယက်နမ်အလဲပိုင်းမှာဇက်တိုက်ဖြစ်နေတဲ့ကပ်ဘေးတွေကြောင့်လူပေါင်း9တန်းကျော်ကိုထိခိုက်နေရပြီးတိုက်ဖွန်းမုန်တိုင်းထန်ခါရသူပေါင်းကတော့တန်းတန်းကျော်ရှိတဲ့အကြောင်းဗီယက်နမ်ချက်ချင်းဤဖွဲ့ရဲ့တွေ့ရင်မှုချုပ်ငွန်ဟိုင်အန်ကပြောပါတယ်ရှင်။ဒီအမေရိကန်တရရဲ့ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေနှာစင်ခဲ့ကြရတာပါအခုဆက်ပြီးနောက်ဆုံးရထားတဲ့မြမပြည်ဆိုင်ရာသတင်းလွှာတွေနဲ့သတင်းပတ်စင်ကန်တာတွေနှာစင်နိုင်ကြပါပြီရှင
်မြမနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးမှုတွေနဲ့ကူးစက်မှုတွေတိုးနေချိန်မှာပဲတိုင်းနယ်ပြည်နယ်တွေမှာပါလူနာတွေကိုကူးသပေးနိုင်အောင်ဆေးရုံတွေကိုတိုးချဲ့ပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါကိုဗစ်ကရောဂါကူးစက်သူနေစဉ်ထောင်ကနန်းဝန်းကျင်နဲ့သေဆုံးသူပုံမှန်လိုလိုရှိနေချိန်မှာပဲကူးစက်သူအများဆုံးကျုံနေရတဲ့ရန်ကုန်တိုင်းမှာသာမကတိုင်းနယ်ပြည်နယ်တွေမှာပါပြင်းစင်မှုတွေတိုးမြင့်လာနေတာပါအစိုးရရုံးဆိုင်ရာနေပြည်တော်မှာလည်းလက်တလုံးမှာကိုဗစ်ပိုးရိပ်လူနာ300ကျော်ကိုဆေးရုံတွေမှာထားရှိကူးသနေပြီးနောက်ထပ်လည်းတိုးချဲ့ပြင်းစင်နေတယ်လို့နေပြည်တော်ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာမြတ်ဝနာဆိုက VOE ကိုပြောပါတယ်
ကျွန်တော်တို့အခုလုံးလုံးနဲ့လက်ရှိကတော့ဒီလား200နောက်ထိတော့လက်ခံပြီးပြီးတော့ကုသတိုင်းနဲ့အနေထားမှာရှိနေပါတယ်။ဒါအခုလက်လောအချိန်ကြီးပေါ့။တကယ်လို့ဒီတက်ပို့ပြီးတော့လိုအပ်လာမှာဆိုတော့ကျွန်တော်တို့မှာဟိုအနေပေါ်မှာရှိတဲ့တီးမျိုးနယ်တွေမှာရှိတဲ့တရင်50ဆေးဟုတ်ကဲ့ပေါ့။အဲဆေးဟုတ်ဒီမှာလည်းကျွန်တော်ထပ်ပြီးတော့တီးလန့်ပေါ်ဒီကိုဗစ်လူနာဟောပဲတီးလန့်ထားလို့ရပါတယ်။ထို့ဒီပဲကျွန်တော်တို့ဒီလူနာတယောက်ပေါ်သေးဖြစ်ပြီးဆိုသူနဲ့ contact ကြီးကို quarantine လုပ်ရပါတယ်။အဲ့ဒါလေကျွန်တော်ညီမရောစီမံရေးတာမှလုပ်တယ်လို့တချို့လူနာတွေကြောက်လို့ကျွန်တော်က contact တွေသက်ဆိုင်ရာဆေးရုံဟိုပြင်မနာဆေးရုံလေဝေးဆေးရုံအဲ့လိုဆေးရုံတွေမှာလည်းကျွန်တော်က quarantine ထားလို့ရပါတယ်ခင်ဗ
ျနေပြည်တော်ကိုရောက်လာသူတွေကအသွာလာကန့်သက်ထားတဲ့မျိုးတွေကလာသူတွေကိုသတင်းနှစ်ပတ်ကြာစောင့်ကြည့်စစ်ဆေးဖို့တခြားမျိုးကလာသူတွေဆိုရင်တော့၃ရက်တိကျစောင့်ကြည့်မှဖြစ်ပါတယ်ယောဂဘူကူးစက်မှုအဓိကကြုံနေရတာကြောင့်အိမ်ပြန်မထွက်ဖို့အမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းမှာကူးစက်မှုတွေကြဆင်းအောင်ဆောင်ရွက်စရာတွေချန်နေသေးတယ်လို့လည်းရန်ကုန်တိုင်းကိုဗစ်ကော်မတီဒုဥက္ကဋ္ဌဒေါက်တာစောဝေဆိုးကပြောပါတယ်
။အထူးသဖြင့်ကျွန်တော်တို့ရုံးပိတ်ရက်5ရက်ရှိမှဖြစ်ပါတယ်။အဲ့ဒီရုံးပိတ်ရက်5ရက်ဟာကျွန်တော်တို့အသုံးချတတ်ရင်ကိုဗစ် -19 ထိန်းချုပ်ရေးအတွက်အခွင့်အရေးတစ်ခုဖြစ်ပါတယ်။ကျွန်တော်တို့အသုံးမချတတ်လို့မလိုက်နာမဆောင်ရွက်ရင်ဒီ9ရက်ဟာကျွန်တော်တို့ကိုကောင်းကောင်းဒုက္ခပေးနိုင်တဲ့9ရက်ဖြစ်ပါတယ်။ဒါကိုအားလုံးသိရှိပြီးတတိကြီးစွာနဲ့နေထိုင်သွားလာဖို့လိုသလိုသီးခံထိန်းချုပ်ကြဖို့အရေးကြီးပါတယ်
။ရုံးဝိရဲ့ရှည်တဲ့ကာလကိုရောက်နေပေမဲ့လည်းအခကြီးရဲ့ကြီးတွေမှာလူစုလူဝေးမဖြစ်စေဖို့ကိုလည်းကိုဗစ်ရောဂါကာဝေးထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဗဟိုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကလည်းတတိပေးထားပါတယ်။
သတင်းကြွက်ကနေလာပြီဆိုတော့သတင်းကြွက်တဲ့အစီအစဉ်လေးလုပ်နေတဲ့အခါမှာလူစုလူဝေးမဖြစ်တဲ့အစီအစဉ်လေးပဲလုပ်ဖို့ဆိုတာကျွန်အနေနဲ့သတိပေးချင်ပါတယ်ဟိုဘာဖြစ်လို့လဲဆိုတော့နှစ်တိုင်းနှစ်တိုင်းမှာဆိုလို့ရှိရင်ပေါ့နော်ကျွန်တော်ရဲ့ပြည်သူတွေဒီသတင်းတွေအချိန်မှာဆိုလို့ရှိရင်ဖျားသွားတာကြောင်းသွားတာပေါ့နော်ဖုန်တော်ကြီးကြောင်းနေသွားတာစိတ်တီရော်ကြီးတို့သွားပြီးတော့ဖူတာဒါတွေဟာတော့လုပ်နေကြလုပ်နေဖြစ်ပါတယ်ဒါပေမဲ့အခုဒီချိန်မှာတော့လုပ်လို့မဖြစ်ပါဘူးလုပ်လို့မဖြစ်တဲ့အခါကျတော့တခြားနည်းနဲ့ကျမတို့ရဲ့အထွတ်မြတ်ဘာသာရေးရဗုဒ္ဓဘာသာရေးအထွတ်မြတ်နေ့တနေ့ဖြစ်တဲ့သတင်းချက်ကိုကျမတို့ဟိုဆင်တွဲရမှာပေါ့ဒါမှမဟုတ်သတင်းချက်ကိုဘယ်လိုကုသိုလ်လဲရအောင်လို့စိတ်လဲအေးချမ်းအောင်လို့ဆင်တွဲကြမယ်ဆိုတော့အခုတည်းကနေစပြီးစဉ်းစားထားကြပါ
ကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မွန်လပိုင်းထုတ်ပြန်ပြီးချိန်အထိဆိုပြည်တွင်းမှာကိုဗစ်အတည်ပြုလူနာပေါင်း 9403 ရှိနေပြီးသေဆုံးသူကတော့ 1199 ရှိနေပါတယ်။မြမရိုးရသတင်းချုပ်ကာလာမှာလူကြီးမိဘတွေကိုကာရောပြုရမှာလဲသ Kayoga Gala took Yantari seemingly dying like Napugu, Jamaina Agazam Yitanaga Taiton Tabare, Chimagaro Susuba, Yangumugan, and three people Tabare.
ဒီခိုင်ပြင်းနဲ့မှာလက်လက်ကန်ပြိပခတွေမဖြစ်ဘူးသေးတဲ့နယ်မြေတစ်ခုဖြစ်တဲ့ပေါင်တော်မြို့နယ်မှာတနက်ကြီးပြိကမှုကြောင့်ကလေးတူပါဝင်လူငါးဦးတန်ရာရသွားတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွင်းဘာသမ္မတော်နဲ့ရခိုင်လက်လက်ကန်ဖွဲ့သူစိုက်ပွဲမဖြစ်ဘူးသေးတဲ့ပေါင်တော်မြို့နယ်မှာအခုနောက်ဆုံးလက်လက်ကြီးကြီးကြားရောက်ရာကဒေသခံတွေထိခိုက်တန်ရာရရှိခဲ့တဲ့အကြောင်း တန်ရာရခဲ့တာလို့လေဒေသခံရွာသားဦးအောင်စံမင်းကပြောပါတယ်
ပိုက်ကြတာတော့ဗမာနီဒီကပိုက်ကြပါအိမ်ကတော့ဆောင်းပေါင်းပြီးရင်နောက်တိုင်းကနောက်တိုင်းမှာကြပြီးရင်လူရောရောက်တယ်ဟာလားပါငွားရောက်ပါငွားရောက်ပါသူ့ရတဲ့အဲအတော့ညောပါ
တန်ရာရသူတွေကတော့ကျော်ရှင်ကြီးရွာကအသက်6နှစ်အရွယ်မိန်းကလေးသူအသက်26နှစ်အရွယ်မျိုးသမီးနှစ်ဦးအသက်58နှစ်အရွယ်မျိုးသမီးသူနဲ့55နှစ်အရွယ်မျိုးသားသူဖြစ်တယ်လို့ပြောပါတယ်။တိုက်ပွဲဖြစ်ပွားတာမရှိဘဲဖြစ်ကမှုဖြစ်ခဲ့တာလို့ဒေသခံတွေကပြောဆိုကြောင်းလဲပေါတော်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်ကျော်ထွေးက VOA ကိုပြောပါတယ်။
ဒီနေ့ထဲကနေပြီးတော့မှတန်းတော်ဒီဇာတ်ကောင်နဲ့မကြည့်ပါဗျာဒီနေ့ပေါတော့နဲ့မင်းရမင်းသားလို့ပြောရအောင်ပြန်ခေါင်းကြည့်ရရအောင်အဲ့နာလာအောင်မှာလည်းဒီစက်တန်ကြားပါဒေသခံကိုကျွန်တော်တို့ဒီကြေးရတော့ကတော့အဲ့နာမှာတိုက်ပွဲတွေဖြစ်တာမရှိဘူးဆိုပြီးတော့မှသိရပါတယ်။အဲဒီပေါတော့မျိုးနဲ့သုံးမှကြော်ကြော်လောက်တဲ့ဝဲလေးအကျော်ချင်းကြေးရမှာလည်းဒီကြားပြီးတော့လူငါးဦးဖြစ်ရဆိုတဲ့တဲ့င်းကိုကျွန်တော်တို့ရပါတယ်ဆိုတော့အဲ့ငါးဦးဖြစ်တဲ့အဖြစ်မှာအချောင်းနဲ့ပေါ့နော်မင်းကလေးတူပါပါလေအကျဏာကတော့ကျွန်တော်တေဟောင်းကျင်မျိုးသမီးနှစ်ဦးရမပေကျော်လောက်ရှိတဲ့မျိုးသမီးဒီတူရမျိုးသားတူပေါ့ဗျာငါးဦးလည်းနေပြီးဒီသားဖြစ်တာကိုတွေ့ပါလေကိုကတော့ပေါတော့တဲ့မှာသူတို့ဆေးပုံကမှခံနေကြပါ
ရခိုင်ပြည်နယ်နေရာတော်များများမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားစိုက်ပွဲတွေဖြစ်ပွားနေပေမဲ့ပေါင်တော်မျိုးနယ်မှာတော့စိုက်ကမ်းမှုတွေမဖြစ်ဘူးသေးပါဘူး။ဒါပေမဲ့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့လုံခြုံရေးရစိတ်မချရတဲ့နေမြေဖြစ်ပေါင်တော်မျိုးနယ်မှာရွေးကောက်ပွဲကျင်းပမဲ့စီစဉ်ကိုပယ်ပြတ်ထားပါတယ်။မနေ့တုန်းကလည်းရခိုင်ပြည်နယ်မင်းပြားမြို့နယ်မှာလည်းပြစ်ကတ်မှုတွေကြောင့်ဒေသခံရွာသား3ဦးတန်ရရရှိခဲ့တယ်လို့ဂျန်နယ်လူတွေကလည်းဘေးလွတ်ရာသိမ်းရှောင်နေရတယ်လို့ဒေသခံရွာသားကိုသွန်းကျော်ကပြောပါတယ်။
ကိုရောက်တိသွားတယ်တက်တယ်ပါမိန်ကလေးတယောက်တော့အရှင်နေတို့တို့ဆိုးတယ်လို့ပြောတယ်ကိုတန်းတန်းဆိုးလို့ခေါ်တယ်တစ်တစ်ဆင်းရပိုးသားတယ်လို့ပြောတယ်အခုရွာမှာအသိမရှိတော့ဘူးကိုကျွန်တော်ဆွေမျိုးတွေဆိုရင်ဒီမှာရောက်နေကြပြီဒီမှာ
မြင်ပြမှာ
တခြားလူတို့တစ်ပေါ်တောင်လို့ရွှေရှောင်းလို့ခွေတောင်ရှောင်းလို့အေးပက်လို့ရွှေတောင်ကြတယ်ပေါ့
ရွာသားရှိဦးထက်မလဲတန်ရရရှိခဲ့တဲ့မနေ့ကမင်းပြနဲ့ပေါတော်မျိုးနယ်ကပြေကတ်မှုတွေဟာသမတော်ရည်တရလက်ချက်ဖြစ်ဒေသခံတွေကပြောနေတာကြောင့်အခြေအနေကိုသိရအောင်သမတော်ပြောခွင့်ရသူကိုအချင်းချင်းဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး2020ပြည်နှစ်ဇွန်လကနေအောက်တိုဘာလ30ရက်နေ့ထိနှစ်ဖက်သက်ဖွဲ့တွေရဲ့စစ်ရေးသင်းမှမှုအကြားတနေ့ကြီးလက်နက်ငယ်စီမံမှုတွေကြောင့်အယတ္တ120ကျော်တန်ရာရရှိခဲ့တယ်လို့တိတ်ဆုံးသူ45ဦးသိရှိလာပြီလို့ရခိုင်ပြည်နယ်ခြေဆိုင်အယတ်ဖက်ဖွဲ့စည်းတွေကစီရင်ပြုစုထားပါတယ်လက်နက်ကိုင်ပဋိပက္ခတွေကြောင့်ရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံမှာဒီနှစ်2020ပြည်နှစ်ပထမ3လအတွင်းကလေးငယ်တရာကျော်တေးကြီးတန်ရာရရှိခဲ့ပြီးဒီကိန်းကနန်းဟာပြီးခဲ့တဲ့နှစ်တစ်နှစ်လုံးရဲ့ဆက်ဝက်ကျော်ရှိနေတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကလည်းဒီလအထက်မှာပဲသတင်းထုတ်ပြန်ထားပါတယ်ကျွန်တော်နိုင်ကုန်းနေ VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်
ကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။ကျွန်မစုမမရှင်2020ရွေးကောက်ပွဲအတွက်ကြိုတင်မဲတွေစပေးနေကြပြီဖြစ်ပေမဲ့ မဲဆန္ဒရှင်တွေအတွက်မဲပေးနည်းစနစ်ပညာပေးတာအားနည်းခဲ့တယ်လို့ကျူတင်မဲပေးတဲ့အချိန်မှာလည်းဟျူဝက်နည်းစနစ်နဲ့မဲမပေးနိုင်ခဲ့ဘူးလို့စောင့်ကြည့်လေ့လာသူတွေကပြောပါတယ်စူးစီးတင်ပြထားတာနားဆင်ပါရှင်2020ပြည့်နှစ်ပါတီစုံဒီမိုကရေစီရွေးကောက်ပွဲကြီးအတွက်အသက်60နှစ်အထက်မဲဆန္ဒရှင်တွေအနေနဲ့မိမိတို့နေထိုင်ရာမြို့နယ်ရပ်ကွက်ကြီးရွာအုပ်စုတွေမှာအောက်တိုဘာလ29ရက်ကနေနိုဝင်ဘာလ6ရက်နေ့အထိကြိုတင်မဲပေးနိုင်ကြပြီဖြစ်ပါတယ်ကြိုတင်မဲတွေကိုအိမ်နိုင်ရာရောက်ရောသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ရဲ့စီစဉ်မှုနဲ့ယာယီမဲယုံရွေးလျားမဲယုံလေးတွေနဲ့လိုက်လံကောက်ခံနေတာဖြစ်ပါတယ်ဒါပေမဲ့လည်းပြည်သူတွေကြားမှာကြိုတင်မဲပေးတာနဲ့ပတ်သက်လို့စာရေးပိတ်တာကအစားမိမိတို့ပေးလို့တဲ့နိုင်ငံရေးပါတီကိုယ်စားလှယ်လောက်ရွေးချယ်မှုအစုံအစီအမပြေဖြစ်အခက်အခဲတွေနဲ့ကြုံနေရတဲ့သတင်းတွေထွက်ပေါ်နေပါတယ်ရန်ကုန်တိုင်းကမာရွတ်မြို့နယ်ရက်ကွက်တွေကယာယီမဲယုံတွေမှာကြိုတင်မဲပေးနေကြတာကိုကိုယ်တိုင်တွားရောက်လေ့လာခဲ့တဲ့ပြည်သူပါတီကကမာရွတ်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်လောက်ဦးနေရန်ဦးကသူမြင်ခဲ့ရတဲ့အတွေ့အကြုံပြောပြပါတယ်
အထက်ကနေစပြီးပြောမယ်ဆိုရင်တော့နံပါတ်၁ကပြည်သူတွေကအခုချိန်ဒီမဲပေးကုန်မဲပေးနေချက်ကိုတော့တိတိကျကျနားမလည်သေးဘူးပေါ့နော်အခုကအသက်ကြီးပိုင်းဆိုတော့ပိုဆိုးတာပေါ့နော်ဒီနှစ်ကကိုဗစ် -19 လည်းဖြစ်သွားတယ်ဆိုတော့ဒီဆက်ဆံရှင်အသိပညာပေးလုပ်ငန်းတွေလောက်တာကအရင်အားနဲ့လည်းကျွန်တော်တို့သိရပါတယ်မဲပေးတဲ့အခါမှာကတော့တိတိကျကျပေါ့နော်မဲတုံးပေးရမယ်ဒီလိုတော့ဒီသားလို့တော့တန်းတိတာကြီးလို့တော့ဆိုတာကိုသူတို့ကိုယ်တိုင်ကကိုကိုဗစ် -19 မဖြစ်ဘူးဆိုတာကိုသိရတယ်ပေါ့နော
်သူဒီမဲပေးတဲ့သူတွေကြားမှာအခုလက်ရှိကြုံနေရတဲ့အဓိကအခက်အခဲပြဿနာရဲ့ရင်းမြစ်ကတော့မဲဆန္ဒရှင်ပြည်သူကြမှာမဲပေးနည်းစနစ်ပညာပေးမှုအားနည်းခဲ့တာကြောင့်လို့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ PACE ရဲ့ Program Manager ကိုဟန်ဆုထွန်းကပြောပါတယ်
ဒီကိုဗစ်ကာလမှာဒီရွေးကောက်ပွဲကျင်းပမယ်ဆိုကြကြူတင်နေပေးမယ့်ကာလပေါ့နော်ကော်မရှင်ကြီးနဲ့လည်းကူတာ Education လုပ်တော်လည်းပဲလုပ်ရတဲ့အချိန်တအားနောက်ကျတာပေါ့နော်ကြူတင်ကျော်ကျင်းစင်ထားနိုင်ရင်မရှိဘူးဒီမှာဒီအသက်60ကျော်တွေအတွက်ရှိတဲ့ plan ရှိတယ်ဆိုရင်ကျွန်တော်တို့ကအဲ့ဒီအပြောင်းရမှာပေါ့အခုကျတော့မှကျွန်တော်တို့ကကပ်ပြီးပြောရတာဖြစ်တဲ့အတွက်တော့ကူတာ education ဒါတော့လုံလောက်မှုမရှိဘူးလို့ပဲကျွန်တော်ပြောချင်တယ်
ကျူတင်မဲပေးတဲ့မဲဆန္ဒရှင်ပြည်သူတွေအတွက်အဓိကအရေးကြီးဆုံးဖြစ်တဲ့လျှို့ဝှက်မဲပေးပိုင်ခွင့်အခွင့်အရေးဆုံးရှုံးနေတာကိုလည်းမြင်တွေ့ခဲ့ရတယ်လို့ကိုယ်စားလှယ်လောက်ဦးနေရဦးကပြောပါတယ
်လျှို့ဝှက်ဆန္ဒမဲပေးခြင်းဖြစ်ခြင်းကကြောက်ဆုံးနေရခင်ဗျာမဲဆန္ဒရှင်တွေကလူလွတ်လပ်ကိုပေးခြင်းနဲ့မဲကိုထိတာမျိုးရှိရမှာပေါ့နော်တိုးတော့လက်တွေ့မှာကဘာဖြစ်လဲဆိုတော့ပြည်သူတွေဒီနောက်မှာမဲရောက်တောင်းရှိတဲ့လူတွေကအဓိကကြီးကျယ်နေပြီးတော့ဘယ်လိုတောင်းထုတ်ရမလဲဘယ်နည်းဘယ်လိုတောင်းထုတ်ရမလဲပေါ့နော်ဆိုင်ဆိုင်ကျင်းကြတာခါကြတဲ့ကြားချက်တွေလာတယ်တွေ့ရတယ်ပြီးတော့မဲဆိုင်ကိုပြည်သူတွေကတော့ကော်နက်ပိတ်ပြီးတော့ပုံနဲ့ထင်ရမှာတော်တော်လည်းလက်တွေ့မှာတော့ဒီတောင်းတောင်းရှိတဲ့လူတွေကဒီစကားတွေကဝင်လို့တရားဆိုတော့တွေ့ရတယ်ပေါ့အဲ့တော့ပြောမယ်ဆိုရင်တော့သူ့ရဲ့ channel မဲပိတ်ရအလုံးကြီးပါပါတယ်တော်တော်ကျူတယ်မဲပိတ်ခြင်းမှာတော့အဲ့ဒီဥစ္စာကပျောက်ဆုံးနေဆိုတော့တွေ့ရပါတယ်ခင်ဗျာ
မဲပေးမဲ့ပြည်သူတွေအတွက်စနစ်ကြတဲ့ကျန်းမာရေးကာကွယ်စောင့်ရှောက်မှုနဲ့စနစ်တကျနဲ့လွတ်လပ်တရားမျှတမှုရှိအောင်ပေါ်ဆောင်ပေးဖို့အရေးကြီးလိုအပ်ပါတယ်လို့ဦးနေအောင်ကအကြံပေးပါတယ်
။အဲ့တော့ကျန်းရှိနေတဲ့ရပြည်မှာကျွန်တော်လူ့စိတ်နဲ့ကြည့်ကြတော့တော့ဘာလဲဆိုတော့အရင်ဆုံးကတော့ social distancing ကတော့ရှင်းပြတယ်လို့ကျွန်တော်မြင်တယ်။နောက်တစ်ခုကလှုပ်ဝက်စာမဲပေးခြင်းကတော့အတိုင်းအတာကတော့ကျွန်တော်ကတော့အကြံပေးပါတယ်။အခုဒီထားကတော့လှုပ်ဝက်စာမဲပေးခြင်းဆိုတာဘယ်လိုမှမလိုမဖြစ်ဘူးပေါ့နော်။နောက်တစ်ခုကသူဒီမဲတွေရဲ့ခိုင်မာမှုပေါ့နော်။အဲ့ဒီဥစ္စာကတန်တရားကျွန်တော်နိုင်ငံမှာရရှိတယ်။2010ကလည်းသူဒီမဲတွေအော်ပြစ်လာပြီးတက်ခဲ့တာဆိုတော့အခုတစ်ခေါက်လဲကျေတမဲတွေပြစ်လာတက်တာဆိုတော့လည်းတွေ့နေရတာဖြစ်တဲ့အတွက်အဲ့တော့ရုပ်တော်ကော်မရှင်နဲ့ Developer ကကြီးတွေလွတ်တော်ကတဲ့လောင်းတွေနဲ့တွေ့ပြီးတော့ Democracy နည်းလမ်းကြတဲ့လွတ်လပ်တရားမျှတာတွေရုပ်တော်ကချင်းချင်းတို့ဖြစ်လာမှုပူပေါင်းပြီးတော့စောင့်ကြည့်ဖို့ကိစ္စကိုတက်တဲ့ပြန်လုပ်တင်တယ်လို့ကျွန်တော်ထင်ပါတယ်ဆ
ရာ။ဒါမဲ့နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်2020ရွေးကောက်ပွဲမှာတော့ပြည်내နဲ့တိုင်းဒေသကြီးမဲဆန္ဒနဲ့1158နည်းမြေအတွက်ပါတီပေါင်း62ပါတီကပါတီကိုစားပြုနဲ့တတိပုဂ္ဂလကိုယ်စားလှယ်ပေါင်း9839ပါဝင်ရှင်ပြိုင်ချမှာပါဒီလိုနိုင်ငံတနိုင်ငံလုံးအတိုင်းအတာနဲ့ကျင်းပမယ့်မဲယုံပေါင်းကတော့4100ပါဝင်ခြင်းဖြစ်ပါတယ်။ဒီမဲယုံလေးအတွက်မဲယုံဝင်လန်းကတော့4100တာဝန်ယူမှာဖြစ်ပြီးမဲသိမဲ့သူတွေကတော့38သန်းကျော်ရှိမယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်ရှင်။ကျွန်မစုမွန်ပါ
လာမည့်ရွေးကောက်ပွဲမှာမိစ္ဆန်တနေနဲ့မြားဆုံပေဖြက်ခံထားတဲ့တိုင်းဒေသတခုဖြစ်တဲ့ရခိုင်ပြည်နယ်မှာရွေးကောက်ပွဲအလွန်နိုင်ငံရေးရှင်တွေပေါ်ကိခတ်တွေကစိုးရိမ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တန်နိုင်ပါ။မြို့နယ်ကိုကုတ်မှာရွေးကောက်ပွဲမကျင်းပဖြစ်သလိုကျန်တဲ့မြို့နယ်တွေထဲကတချို့မှာလည်းမြို့ပေါ်မိစ္ဆန်တနေလောက်သာကျင်းပမှာဖြစ်တာကြောင့်ရွေးကောက်ပွဲနောက်ပိုင်းရခိုင်ပြည်နယ်မှာနိုင်ငံရေးပြဿနာတွေပုံမူကြီးထွက်လာနိုင်တယ်လို့ကိခတ်တွေတတိပေးနေပါတယ်။မိစ္ဆန်တနေနဲ့တော်တော်များများရွေးကောက်ပွဲကျင်းပခွင့်မရတော့တာကြောင့်ရခိုင်ပြည်နယ်လွတ်တော်မှာလည်းလွတ်တော်ကိုယ်စားလှယ်ပြီးွားရှိတော့မှာမဟုတ်တာကြောင့်အစိုးရနဲ့ပြန်လည်ထင်ကြောင်းမှုတွေအနည်းလာနိုင်တယ်လို့လည်းနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရန်မျိုးသိန်းကပြောပါတယ်
။အစိုးရအဖွဲ့ကတော့ဟုတ်လားကျွန်တော်တို့ဒီနိုင်ငံတော်ကမရကနေပြီးတော့ဟုတ်လားကျွန်တော်တို့ဟိုခတ်အပ်တဲ့သူကနော်ခတ်အပ်တဲ့ပြည်နယ်သက်တော်ကိုယ်စားလှယ်ကဒီဝန်ကြီးချုပ်ဖြစ်လာမှာဖြစ်တဲ့အတွက်ကြောင့်မလို့ဘိုးတော်လည်းလွတ်တော်တွေရဲ့နော်အစိုးရကိုထိန်းချုပ်ဆိုင်မှုကတော့ ဟုတ်လားတို့တော့ကိုယ်ကလေး20ဦးရင်းနဲ့ဆိုရင်အင်တာနက်မှာအားနည်းလိမ့်မယ်လို့ကျွန်တော်အနေနဲ့သုံးသပ်ပါတယ်
။ရခိုင်ပြည်နယ်မှာစန္ဒမီပေးပန်ခွင့်ရှိသူ16သိန်းကျော်ရှိပေမယ့်လက်ရှိချိန်မှာတော့မြို့နယ်တချို့နဲ့မစ်ဆိုင်တန်းနယ်မြေတော်တော်များများပေးဖြတ်ခံထားရတာကြောင့်နေပေးခွင့်ရှိသူ4သိန်းကျော်လောက်သာကျန်ပါတော့တယ်။လက်နက်ကင်နေပခတ်တွေနဲ့နိုင်ငံရေးပြဿနာတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာနေရာတော်တော်များများရွေးကောက်ဝေးမချင်းပတ်နိုင်တဲ့အပေါ်မှာတော့နိုင်ငံရေးရဆုံးရှုံးမှုတစ်ခုဖြစ်နေလေဒေသခံနိုင်ငံရေးတိုင်ဝမ်ကမြင်ကြပါတယ်။အဓိကနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရခိုင်မျိုးသားပါတီ ANB ဩဂတာဦးတာထွန်းလကတော့ရခိုင်ပြည်နယ်အတွက်ဆုံးရှုံးမှုလို့ပြောပါတယ်
။ရခိုင်ပြည်ရဲ့ရခိုင်ပြည်မှာရှိတဲ့ရခိုင်ပြည်နဲ့ရခိုင်လူမျိုးတွေရဲ့နိုင်ငံရေးကိုဖျက်ဆီးလိုက်တယ်လို့မြင်နေအရက်။ရွေးကောက်ပွဲဆိုတာပြည်သူ့ဆန္ဒအမဲကြီးပါတဲ့ပြည်သူတွေဆန္ဒကိုပိုသက်ပြရမယ်ဒီမိုကရေစီ။ဒီမိုကရေစီတခင်ကြမ်းမှာပြည်သူအမဲကိုဆန္ဒပြုဖို့ဆန္ဒတွေပါဖို့လိုတယ်။အခုရခိုင်ပြည်သူအမဲစုဆန္ဒကမပါတော့ဘူး။အဲ့ဒါကြောင့်ဒီရေကောက်ပွဲကရေကောက်ပွဲလွတ်ပါတယ်ဆိုတော့ဒီကိုမျိုးတွေကိုလွှတ်ပေးတယ်နောက်သုံးမျိုးတွေကိုမြို့ပေါ်ရက်ကတချို့လောက်ပဲလုပ်တယ်အဲ့ဒါကြောင့်ရခိုင်ပြည်နယ်ရခိုင်ပြည်နယ်ရဲ့ဟိုနိုင်ငံရေးကိုဖျက်ဆီးလိုက်တယ်လို့ကျွန်တော်အဲ့ဒါကြောင့်ပြောတာဖြစ်တယ်
စီရင်တိမမှုတွေရှိနေတဲ့ရခိုင်ပြည်နယ်မှာမိစင်တဲ့နေမျိုးတွေအကုန်လုံးကိုမကျင်းပဖြစ်တာကြောင့်ရခိုင်ပြည်သူတွေကမှရွေးကောက်ပွဲနိုင်ငံရေးအပေါ်ယုံကြည်မှုတွေအားနေလာနိုင်တယ်လို့ရေရှည်မှာလည်းဒီမိုကရေစီပြုပြင်ပြောင်းလဲရေးအပေါ်ထိခိုက်လာမှာကိုလည်းစိုးရိမ်နေကြပါတယ်ဒီလိုရှင်တွေကိုချောင်ရှားနိုင်အောင်ကြားဖြောက်ရွေးကောက်ပွဲတွေကျင်းပဖို့လိုအပ်လိမ့်မယ်လို့လည်းနိုင်ငံရေးလှစ်လာသုံးသပ်သူဒေါက်တာရေမျိုးသိန်းကမြင်ပါတယ
်ဒီရွေးကောက်ပွဲဟလာမလုံးနိုင်တဲ့ကိစ္စရဲ့နောက်ဆက်တွဲမှာတော့ဘယ်အချိန်မှာရခိုင်ပြည်နယ်မှာဒီရွေးကောက်ပွဲကိုပြန်ကျင်းပမလဲဆိုတဲ့မေးခွန်းဟာဟိုမေးစရာဖြစ်လာပါတယ်အဲ့တော့ကျွန်တော်အမြင်ကတော့ရွေးကောက်ပွဲကိုစောနိုင်တဲ့များစောစောအမြန်ဆုံးပြန်ပြီးကျင်းပဖို့လိုအပ်တယ်လို့မြင်ပါတယ်တော်တော်ဆိုင်ရာရွေးကောက်ပွဲဥပဒေကြီးရနော်ရွေးကောက်ပွဲကျင်းပတဲ့နှစ်မှာဟိုတော်တော်ရဲ့ပထမသက်တမ်းနှစ်ပေါ့လေတော်တော်ရဲ့ပထမသက်တမ်းနှစ်မှာကျွန်တော်တို့ကြားတဲ့ရွေးကောက်ပွဲကျင်းပတာတော့မရှိပါဘူး။တိုးတော်လည်းပဲဒီကိစ္စဟာနိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးစီးပွားနော်ကိုယ်စားပြုခွင့်အနေနဲ့ဆက်ဆက်နေတဲ့အတွက်ကြောင့်မလို့နော်ရခိုင်ပြည်နယ်အပါဝင်တော့လေရွေးကောက်ပွဲမကျင်းပနိုင်တဲ့မြို့နယ်တွေမှာလာမယ့်တိုးတော်တက်တန်းအတွင်းအများဆုံးရွေးကောက်ကြားတဲ့ရွေးကောက်ပွဲတစ်ခုကျင်းပနိုင်ဖို့ဆောင်ရွက်ပြင်တယ်လို့မြင်ပါတယ်
နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်ဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးနေပြည်တော်ရှိသူ38သန်းကျော်ရှိမယ်လို့လည်းရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းလောလောညက်တဲ့ရှင်နေတဲ့မရှိဘူးဆိုပြီးပြည်နယ်နဲ့တိုင်း6ခုကမစ်ဆန်တဲ့နေတချို့မှာရွေးကောက်ပွဲကျင်းပမယ့်စီစဉ်ကိုပေဖျက်ထားတာကြောင့်ခန့်မှန်းရှင်မစ်ဆန်တဲ့ရှင်တသန်းကျော်လောက်မေးပေးခွင့်ဆုံးချုပ်မယ့်ရှင်နေနဲ့ကြုံတွေ့နေရပါတယ်ခင်ဗျာ။ကျွန်တော်တတ်နိုင်စစ်တွေမျိုးကလည်းသတင်းပေးပို့ထားပါတယ်။
လာပါရှင်မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမယ့်ထွေထွေရွေးကောက်ပွဲညှိကြက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့ရွေးရွေးမြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီ season ကိုစနေနေ့ည9:00နာရီထုတ်လင်းတဲ့ VTV Magazine season မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကထုတ်လင်းပေးတဲ့အပြင် VOA Internet website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လင်းပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Video ကနေလည်းအပတ်စဉ်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင
်။ COVID ကရောဂါကြောင့်ယာယီပိတ်ထားရတဲ့ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးပြန်ဖွင့်လိုက်ပြီးရပ်ပိုင်းအတွင်းမှာပဲမြန်မာရင်မောင်းသမားနှစ်ယောက်မှာရောဂါပိုးကူးစက်နေတာကိုစစ်ဆေးတွေ့ရှိတာကြောင့်စောင့်ကြည့်စစ်ဆေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးမှာပါ။ထိုင်းနိုင်ငံမဲတောင်မြို့နဲ့မြန်မာနိုင်ငံမြောက်ရီကြားနယ်စပ်ကုန်သွယ်ရေးပြန်ဖွင့်ပြီး၄ရက်ကြာမှာပဲမြန်မာကုန်တင်ကားမောင်းသမားနှစ်ဦးရောဂါပိုးကူးစက်နေတာကိုအတည်ပြုခဲ့တာဖြစ်ပါတယ်။ကပ်ရောဂါကြောင့်တရင်တစ်ပတ်ကြာယာယီရနာထားပြီးတနင်္လာနေ့ကစပြီးပြန်ဖွင့်ခဲ့ရမှာတော့ရင်မောင်းတွေကုန်တင်ကုန်ချလို့တမားတွေပါဝင်နေဆက်ကုန်သွယ်ရေးမှာအလုပ်လုပ်ကင်နေသူတွေကိုမဲဆောက်မျိုးကကုန်စီလွှဲပြောင်းရေးနေဆက်ဒေတာကတတ်မှတ်နေမြေမှာထိုင်းနိုင်ငံကရောဂါပိုးရှိမရှိစောင့်ကြည့်စစ်ဆေးနေတာပါဒီလိုစစ်ဆေးရမှာမြန်မာနိုင်ငံသားရင်မောင်းတဦးမှာရောဂါကူးစက်နေကြောင်းမနေ့တုန်းကပဲစစ်ဆေးအတည်ပြုခဲ့တာလို့လည်းခရင်ပြည်နယ်မြောက်ရီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပြပါတယ်
ဩမနေ့ကဟုတ်တယ်မဟို၄ဘင်း၆ဘင်းပေါ်မှာလေဟိုလက်ထွက်ဟိုက်ကျအုပ်စုတွေက ကျွန်တော်တို့ဟာဒေတာသုံးပစ္စည်းလေးတွေတဲတဲ့ကားရှိတာပေါ့မှာဒီဘက်တော့ဒီကျွန်တော်တို့စီကတော့ခါလီသွားတာပေါ့မှာမဲဆောက်ပစ္စည်းအောင်ရောက်တော့သူတို့စီကဟိုင်းနက်တို့ဘာလို့လဲပြန်ချိန်ပြီးတော့ဟိုဒေတာသုံးပစ္စည်းကုန်ွယ်တဲ့ကားလေးတွေရှိတယ်မှာအဲ့ဒီကားလေးတွေကနှစ်ဦးတွေ့တာပေါ့မှာကျွန်တော်တို့ဘက်မှာတော့သူ့ရဲ့နေတဲ့နေရာမှာပဲကွန်တက်ရှိတာပေါ့ဒီပစ္စည်းအောင်မှာတော့ကွန်တက်မဖြစ်ဘူးမဖြစ်ဘူးဆိုတော့ကျွန်တော်ပစ္စည်းအောင်နဲ့မှတော့မလုပ်ဘူးတိုက်သွားတာပေါ့မှာ
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါတကြောပြန်ကူးစက်မှုတွေတိုးလာနေချိန်မှာပဲနေဆက်မြို့ဖြစ်တဲ့မြဝတီမှာလည်းရောဂါကူးစက်သူတွေများလာနေတယ်လို့တိတ်ဆုံးသူတွေလည်းရှိနေတာကြောင့်ထိန်းချုပ်ဖို့ကြိုးစားနေတယ်လို့လည်းခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပြပါတယ်
။မနေ့ကအဲ့ဒီနှစ်ဦးအပါဝင်84ဦးရှိတယ်မှာ84ဦးမှာ41ယောက်တော့ဆင်းအောင်ဆင်းသွားပြီမှာ41ယောက်ဆင်းပြီနောက်ပြီးတော့ကျွန်တော်တို့ဟိုအစောပိုင်းမှာတိတ်ဆုံး2ဦးရှိတယ်။အဓိကတော့ကျွန်တော်တို့ကတော့primary contact ပိုးသွင်းနိုင်ကြီးများတော့ဦးမြများတဲ့တော့အဲ့ဖွဲ့ရောကျွန်တော်တို့ကအထူးကန့်သတ်ထားတဲ့ quarantine ပေါ့တုံးချင်းအင်္ဂါလေးကြီးကျွန်တော်50ရှိတယ်အဲ့မှာကျွန်တော်ထားတယ်နောက် secondary contact ကိုကြတော့ကျွန်တော်တို့ကတက်နိုင်နေများဖုံး quarantine ထားလိုက်ရထားတယ်ခင်ဗျာရက်ကငါကျွန်တော်စီပဲဆိုရင်တွေ့ရတယောက်နှစ်ယောက်သုံးယောက်ဖြစ်လာပြီနားတော့အရှိကြီးပေါ့အဲ့ဒီ area ကိုကျွန်တော်တို့ရှင်းပြချုပ်နေတယ
်
နေပြီးရင်အဲ့ဒီလူကိုကျွန်တော်တို့လိုအပ်တဲ့ကိုဗစ်ဆီးဆီးမှုတုံနိုင်အောင်ကျွန်တော်တို့ပွင့်ဆင်နေကြတာ
။နေဆက်မျိုးဖြစ်တဲ့မြဝတီမြို့မှာအိန္ဒိနာချင်းထိုင်းနိုင်ငံကနေအကြောင်းမျိုးမျိုးနဲ့ပြန်ရောက်လာသူတွေအပါအဝင်ရောဂါကူးစက်မှုမရှိအောင်တိကျခွဲပြီးစောင့်ကြည့်စစ်ဆေးတာတွေကိုလည်းပုံမှန်လုပ်နေတယ်လို့လည်းပြောပြပါတယ်
။ပုံမှန်ကတော့မှ100နဲ့200ကျားတော့ပုံမှန်ရှိတယ်။ primary တခုရဲ့ပေါ့။အဲကြံတဲ့ကျွန်တော်တို့ကခီးသွွားရသွင်းရောက်ထားရတဲ့ဟာမျိုးလည်းခုနလိုပဲဟို100ဝန်းကျင်လောက်ရှိတာပေါ့။တို့တို့ဒီပြီးတော့ပြန်တို့ IDC တို့ဘာလို့ကြားလဲ400-500ဝန်းကျင်လောက်ရှိကြတာပေါ့။နေရာမတူအောင်ထားတယ်နေရာမတူအောင်ဆိုတော့မှ positive ရှင်တူရင်တော့မှကျွန်တော်တူထားလို့မရအောင
်ထိုင်းနိုင်ငံမှာ covid ကပ်ရောဂါကြောင့်တည်ဆုံးသူ59ယောက်နဲ့ကူးစက်သူ3600လောက်ရှိခဲ့ပေမဲ့မကြသေးခင်လတွေကစလို့ရောဂါကူးစက်မှုတွေကျဆင်းလာနေရကနေကန့်သတ်မှုတွေရှော့ပေါနေချိန်မှာပဲမြန်မာနိုင်ငံဘက်မှာကူးစက်မှုတွေမြင့်တက်လာနေတာကြောင့်နေဆက်ဒေသတွေမှာသွာလာလှုပ်ရှားမှုတွေကိုကန့်သတ်ထားပြီးစောင့်ကြည့်စစ်ဆေးနေတာပါမြန်မာနိုင်ငံမှာတော့ကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေရမှာအခုဆိုရင်သေဆုံးသူ1000ကျော်နဲ့ကူးစက်သူ5000ကျော်အထိရှိနေပါတယ်ရှင်ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ
ဒီအမေရိကန်အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မင်္ဂလာပါရှင်အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျာတွေကတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာအထူးရွေးကောက်ပွဲတွေမကြခင်ရက်ပိုင်းတွင်ကျင်းပတော့မှာဖြစ်သလိုဒီရွေးကောက်ပွဲမှာအမျိုးသမီးလွှတ်တော်ကိုစလေလောင်းတထောင်ကျော်ပါဝင်ရှင်ပြိုင်ဖို့ရှိနေပါတယ်ဒီလိုရှင်ပြိုင်ကြမယ်ကိုစလေလောင်းတွေထဲမှာပပေးတမ်းမျိုးနဲ့ပြည်သူ့လွှတ်တော်နေရာအတွက်လူ့ကောင်တစ်ဒီမိုကရက်တစ်ပါတီကနေဝင်ရောက်ရှင်ပြိုင်မဲ့မတ်ဤတင်စာမောင်ကတော့အသက်အငယ်ဆုံးအမျိုးသမီးလွှတ်တော်ကိုစလေလောင်းတယောက်ဖြစ်ပါတယ်။လူငယ်အမျိုးသမီးတယောက်ရဲ့ရွေးကောက်ပွဲနိုင်ငံရေးအတွေ့အကြုံကြုံတွေ့ရတဲ့စိန်ခေါ်မှုအခက်အခဲဘယ်လိုနိုင်ငံရေးအိမ်မက်တွေနဲ့ဂျာရီကိုကြော်ဖြတ်ဖို့ကြိုးစားနေတယ်လဲဆိုတာတွေကိုမတ်ဤတင်စာမောင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါရရှင်။
ကျောင်းသားသမဂ္ဂကမှကျောင်းသားလှုပ်ရှားမှုလေးရင်းနှီးခဲ့ရင်းနှီးခဲ့ပြီးတော့သူကဒီနောက်ပိုင်းစဉ်းစားရဲကျောင်းသားနိုင်ငံရေးကိုပဲဆက်သွားမလားပေါ့ဒါမှမဟုတ်ဒီပါတီချင်းဝင်ကမှဒီနိုင်ငံရေးတမန်ပြောင်းဖြစ်လှုပ်ရှားမလားဒီမှာစဉ်းစားတဲ့အခါကျတော့သူကဒီလူ့ကောင်တဲ့ဒီမိုကရက်တစ်ပါတီနဲ့ကျတော့သူတို့ဟိုကျောင်းသားလှုပ်ရှားမှုတွေကလည်းရင်းနှီးတယ်ရင်းနှီးတဲ့အခါကျတော့ဒီပါတီချင်းဝင်ဖြစ်သွားတယ်ဝင်ဖြစ်သွားတော့မှနိုင်ငံရေးကိုဆက်ပြီးလှုပ်ရှားဖြစ်တယ်ပေါ့နော်အဓိကကတော့ဒီမျိုးတို့ဒီအောက်ပြင်မှာဖြစ်နေတဲ့အတန်လေးအားလုံးကိုလွတ်တော်ထဲမှာပြင်ပြချင်တယ်။အခုကလွတ်တော်ရဲ့ရောက်နေလွတ်တော်အမတ်တရားလဲအညီမတို့အတန်တွေဘာမှပြောပြခြင်းမရှိဘူးထုတ်ဖို့ပြောကြားခြင်းလည်းမရှိဘူး။ဒီအခါကျတော့ညီမကဒီကိစ္စအတွက် ဒီကောက်ဝယ်ဝင်မှုတပြင်းများနဲ့နဲ့လောက်ရှိပေါ့ရှိရညီမလည်းအသက်ကလည်းမပြည့်တဲ့အခါကျတော့ဒီတစ်ခေါက်မှာတော့ကျမအသက်လည်းပြည့်သွားတဲ့အခါကျတော့ဒီတစ်ခေါက်ရေကောက်ဝယ်ရဝန်ပြန်ဖြစ်တာပေါ့
ကျားတော့မကြခင်ကျင်းပမဲ့ရွေးကောက်ပွဲမှာပါဝင်ရှင်ပြန်မဲ့အသက်ငယ်ဆုံးအမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းမအီတင်စာမောင်ပြောသွားတာပါမအီတင်စာမောင်ဟာအခုလိုနိုင်ငံရေးပါတီတခုမှာပါဝင်မလှုပ်ရှားခင်တုန်းကတော့မြန်မာနိုင်ငံမှာပညာရေးစနစ်ပြုပြင်ပြောင်းလဲမှုတွေဖြစ်လာဖို့လှုပ်ရှားခဲ့တဲ့အမျိုးသမီးလူငယ်တစ်ယောက်ဖြစ်ပါတယ်ရတနာပုံចောင်းသားသမဂ္ဂရဲ့ပထမဆုံးအမျိုးသမီးဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ဘူးသူဖြစ်တယ်လို့2015ចောင်းသားသပိတ်မှာဦးဆောင်ပါဝင်ခဲ့တဲ့အတွက်တစ်နှစ်ကျော်ဖမ်းဆီးထိန်းသိမ်းခံရသူလည်းဖြစ်ပါတယ်လရှိမှာတော့လူပေါင်းတဲ့ဒီမိုကရက်တစ်ပါတီလူငယ်အဖွဲ့ကိုဦးဆောင်နေတယ်လို့ပါတီတစ်ခုလုံးရဲ့ဦးဆောင်ကဏ္ဍမှာလည်းပါဝင်နေသူဖြစ်ပါတယ်။အသက်26နှစ်အရွယ်မက်အီတင်စာမောင်အတွက်ဒီနှစ်2020ပြည့်ရွေးကောက်ပွဲကတော့ပထမဆုံးအကြိမ်ဝင်ပြန်ခွင့်ရတဲ့ရွေးကောက်ပွဲပါ။ငယ်ရွယ်သူတယောက်လည်းဖြစ်အမျိုးသမီးတယောက်လည်းဖြစ်တဲ့အတွက်တချို့လူတွေရဲ့အမြင်မှာခြံလက်ထားလို့ဓာရီတွေ့ရတယ်လို့မက်အီတင်စာမောင်ကပြောပါတယ်။
ကျမတို့ကတော့25နှစ်ပြည့်ပြီဘူးဆိုင်လို့ရတဲ့အရင်မလို့ဝင်ပြိုင်နေဆိုပေမဲ့သထားလူမျက်လုံးတွေမှာတော့ကျမကခလေးလိုပဲမြင်တယ်ကျမဘာလဲပြောကျမမူဝါဒကြီးဘယ်လိုကောင်းအောင်ပဲပြောသူတို့ကမှခလေးတယောက်ကလာပြီးစကားပြောနေရပဲထင်တာဟက်ပြီးအသေးကြုံယူပါအောင်ပေါ့အမတော်တယ်ဟုတ်တယ်ဒါပေမဲ့ဒီခေါက်မှာတော့တခြားလူကြီးတွေကိုပဲရွေးလိုက်အောင်ပဲပေါ့ဒီလိုလူငယ်တွေတက်ကတော့25မှာပြိုင်လဲကိစ္စမရှိဘူးအဲ့လိုမျိုးမဲဆန္ဒရှင်တွေရဲ့အမှတင်းစကားတွေအလိုတက်တက်လာတာမျိုးရှိတယ်။ဒါပေမဲ့တချို့ကြတော့လည်းအမှဒီနေရွယ်နဲ့အမှဒီလိုနေရာမျိုးရောက်လာတဲ့အတွက်တော်တယ်လို့ပြောတာမျိုးရှိတယ်။လက်ကမ်းချိုရာကြီးလည်းရှိတယ်။အဲ့လိုအကောင်ဆိုးကဒုံတွဲနေတယ်။ဒါပေမဲ့ဟောငယ်တဲ့ခါကျတော့မိန်းကလေးလည်းဖြစ်တဲ့ခါကျတော့အမှကျမဘာလဲပြောပြောပတ်ဝန်းကျင်ကျတော့နည်းနည်းဩဇာမသိတယ်လို့ဖြစ်တာပေါ့
။ဒီလိုအမြင်တွေခွဲခြားဆက်ဆံတာတွေကြုံရပေမဲ့လို့ဒါရီကိုသူ့အတွက်အခက်ခဲတားဆီးအဖြစ်မက်အီတင်စာမောင်ကမမြင်ပါဘူး။ဒါဆိုရင်ဘလူရာတွေကအတိတ်အခက်ခဲတွေဖြစ်နေတာပါလေ
ကျမရဲ့ဟာလူငယ်ဖြစ်လို့အမျိုးသမီးဖြစ်လို့ဆိုရင်ဟာအခက်ခဲလို့တော့မမြင်ဘူးဟောလေကျွန်တော်တို့ပတ်ဝန်းကျင်ကျွန်တော်အာရှမှာကျင်လဲပြည်ထောင်အဆင့်ဆိုခိုင်းကျောင်းသားလှုပ်ရှားမှုဆိုရင်ကျောင်းသားတွေပဲဥဆောင်နေတယ်ကောင်းကောင်းလှုပ်ရှားမှုတွေလည်းကျောင်းသားတွေတက်လာဆောင်မြမာပြည်ရဲ့ဒီနိုင်ငံရေးဖြစ်ချင်နေမှာလဲကျောင်းသားလူငယ်အများကြီးပါတယ်ဆိုတော့ဒီဟာတော့အခက်ခဲလို့တော့မမြင်ဘူးဒါပေမဲ့အခက်ခဲကဘာလဲဆိုတော့လက်ရှိနိုင်ငံရေးဖြစ်နေတဲ့အခင်းချင်းကတော့အခက်ခဲပဲကျမတို့အခုချိန်ဝင်ပြန်ရတာကိုယ်စားလှယ်ချင်းချင်းပြန်ရတာဖြစ်မနေဆိုတော့ကျမတို့ကပါတီရဲ့ပုံရိပ်တစ်ခုနဲ့ပြန်ရတယ်လို့ပါတီခေါင်းဆောင်တယောက်ရဲ့ပုံရိပ်နဲ့ပြန်ရတာဖြစ်နေတဲ့အခါကျတော့ကျမတို့ကကိုယ်မဲဆန္ဒနယ်ထဲမှာရှိတဲ့ကိုယ်စားလှယ်လောင်းချင်းချင်းပြန်ရတာဖြစ်မနေတဲ့အခါကျတော့မှတခြားကိုယ်စားလှယ်လောင်းကဘာမှမလုပ်ဘဲနဲ့ဒီအချိန်မှာထိုင်နေရဆိုတော့ကျမတို့ကဆယ်ဆကြိုးစားရတာနောက်တစ်ခုကကျမတို့ဆိုရင်အမှပုံဖြတ်ခံထားရတဲ့အရာတွေအများကြီးရှိတယ်ကျမတို့ပါတီကကျမတို့လိုဒီလူငယ်မျိုးဆက်တစ်တွေဒီပါတီငယ်လေးတွေကတက်လာရင်ကိုယ်စလဲလောင်းနေဆိုရင်သူတို့မဲပေးလိုက်လို့ရှင်မဲကွဲသွားမယ်အလစ်တော်ရဲမှာညွန့်ပေါင်းဖြစ်လို့မရဘူးဆိုတော့အဲ့လိုမျိုးပဲကွာရဖြတ်ခံထားရတယ်ကအများကြီးဖြစ်နေတဲ့ခါကျတော့ဒီနိုင်ငံရဲ့အခင်းကြီးကိုကြော်ရတာအရင်ခက်တယ
်မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအနေအထားမှာပြည်သူတွေအကြထောက်ခံမှုရရှိပြီးသားဩစာချိန်ဝါကြီးမားတဲ့နိုင်ငံရေးပါတီတွေကိုကြော်လွန်အနိုင်ရဖို့ဆိုတာပါတီငယ်လေးတွေကကိုယ်စလဲလောင်းတွေအထက်ကတော့လွယ်ကူတဲ့ကိစ္စမဟုတ်ပါဘူးပါတီကြီးတွေကနေဝင်ပြရင်လွတ်တော်အမတ်ဖြစ်နိုင်ချေပိုများပါလျက်နဲ့မဲတင်စာမောင်အနေနဲ့လွတ်တော်ကိုယ်စလဲနေရအနည်းငယ်သာဝင်ပြနိုင်တဲ့နိုင်ငံရေးပါတီငယ်တခုကနေဘာကြောင့်ပါဝင်ရှင်ပြိုင်ဖြစ်တာပါလဲ
ပါတီကိုပြန်ကြည့်လိုက်တဲ့ခါကျတော့လူငယ်အတွက်တီချာလွတ်လပ်ခွင့်ပေးထားတယ်ကျမကလည်းလူငယ်ဆိုတဲ့ခါကျတော့မှလွတ်လွတ်လပ်လပ်လှောက်ရှားရတာကိုကြိုက်တယ်ဆိုတော့ပါတီရကြောင့်လူငယ်အတွက်အဲ့အာမခံချက်ရှိရလွတ်လပ်မှုနဲ့ပတ်သက်ပြီးအာမခံချက်ရှိရနောက်တစ်ခုပါတီရဲ့စီမင်းစည်းကမ်းကောင်းတယ်ပေါ့နော်နောက်ပါတီမူဝါဒကောင်းတယ်နောက်အရေးကြီးဆုံးတစ်ခုကဒီပါတီကိုလှောက်ရှားအတွက်ဝင်နေတဲ့သူတွေကလည်းတော်တော်လေးနိုင်ငံရေးရခုံတိတ်ခါကောင်းတယ်ပေါ့အဲ့အကြောင်းမို့ကျမဒီခဲဝင်ဖြစ်သွားတာတခြားပါတီတွေလည်းဒီမှာနဲ့ဒီအားတာချက်ကြတော့ရှိမှာလေဒါပေမဲ့ကိုနဲ့ကြတော့မကြိုက်ဘူးထင်တယ်ဥပမာတခြားပါတီကြီးတွေဆိုချိန်ထုံးမှုတအားကြီးရဲ့လို့ထင်တယ်လူငယ်တွေအပေါ်မှာလူငယ်တွေကအရေးချင်းဘလောက်ပဲရှိရှိအရှိကိုထွက်မလာနိုင်ဘူးဖြစ်တာပါတီပါတီကြောင့်အဲ့လိုမဟုတ်ဘူးတခြားကလူငယ်တွေအတွက်ကိုတာချီရဲ့ဒီမှာဥပမာကျွန်တော်ဆိုရင်ပြပောင်းတဲ့လူငယ်မှာဆက်စဲဥက္ခတောင်ဖြစ်တဲ့အတွက်ပါတီမှာကျမတက်ကိုတာစိတ်တနေရရတယ်ပေါ့သူအရေးချင်းရှိရင်အရေးချင်းရှိတယ်လို့တက်လို့ရတယ်ဟောပါတီထဲကဘယ်လိုမှကြောက်နေပြမလို့စီမင်းစီကံပိုင်းသွားရင်ပါတီမူဝါဒကအိမ်သွားရင်တော့အဆင်ပြေအဲ့ဒါကြောင့်မလို့ကျမဒီပါတီကိုချိန်ချလိုက်တ
ာဒါနဲ့ရွေးကောက်ပွဲမှာအနိုင်ရဖို့အပြည့်အဝမျှော်လင့်ထားတယ်လို့လည်းမအီတင်ဆောင်မောင်ကပြောပါတယ်တကယ်လို့လွတ်တော်မတ်တယောက်ဖြစ်လာရင်တိုင်းပြည်အတွက်ဘယ်လိုလုပ်ငန်းစဉ်တွေချမှတ်လှုပ်ဆောင်ဖို့ပြင်ဆင်ထားပါလဲ
ဟု ောက်ကဲကျမတင်ပြထားတဲ့နိုင်ငံရေးစီစဉ်မှုရှိတယ်။ကျမတစ်ချက်ကကျွန်တော်တို့လူတော်စေရောက်သွားရင်တင်မဲ့အစုပေါ့နော်။လူတို့ဆန္ဒခံယူပွဲနဲ့ဖွဲ့စည်းပုံခြေခံဥပဒေဖြစ်သိမ်းရေးအစုပေါ့။ဒါကျမတို့က436ကကြီးခောက်ွေအောက်ကနေတွားနေဟာရေမဟုတ်ဘူး။တက်တော်ရဲမှာတိချအစုတစ်ခုပြန်တင်တယ်။ပြန်တင်မဲ့အဲ့ဒါကိုမဆိုင်ရခိုင်နှုန်းကျော်တာ၆ခံနေဆိုရင်ဒါကျမတို့လူဆန္ဒခံယူပွဲနဲ့ပြန်ပြောမှကိုကြည့်ကုန်ချေကဦးလေအစ်စ်ပြန်ရေးမယ်ဆိုရဲဆိုပေါ့နော်နောက်ဆိုတခုကတော့ဒီအကယ်၍အဲ့လိုမလုပ်နိုင်ခင်ဆိုရင်ကျမတို့ဒီတက်မတော်တာလွတ်တော်ကိုဆိုလဲရှော့ချရရဲဆိုပေါ့ဒီကျမတို့ပြည်ဦးလွတ်တော်မှာတက်မတော်တာက130ဦးထက်မပိုတော့တက်မတော်တာဦးရေးဆိုရေးထားဆိုတော့130ဦးထက်မပိုတာဆိုရင်ကျမတို့130ဦးထက်ရောလို့ရတယ်အနည်းဆုံး1ယောက်ဖြစ်လို့ရတယ်ဆိုတော့ဒီတက်မတော်တာကိုဆိုလဲဦးရေးရှော့ချရရဲဆိုရင်ကျမတင်မှုရှိရဲနောက်တခုကတော့နိုင်ငံနာဥပဒေနဲ့ပတ်သက်ပြီးတော့ကျမတို့ပြန်လည်ပြင်ဆင်တင်တဲ့အရာတွေအဲဒါတော့ကျမမင်းဆန္ဒနယ်ကောတနိုင်းတန်လုံးမှရှိရဲဟိုနိုင်ငံသားတွေအတွက်ကောကျမနိုင်ငံသားဥပဒေနဲ့ပတ်သက်မှတရှိမှုခွင့်ဆန္ဒချင်ညွန်းနေလည်းမြည်အောင်လို့ကျမပြန်လဲပြင်ဆင်ဖို့အတွက်ကျမတို့လုပ်ထားတာရှိတယ်မှာ
တကယ်လို့တော်တဲ့ကိုမရောက်ရင်လေဒီလိုကိစ္စတွေကတိုင်းပြည်အတွက်အပြောင်းလဲလုပ်ဖို့လိုအပ်တဲ့အရာတွေဖြစ်တာမို့လွတ်တော်ပြင်ပကနေလည်းဆက်ပြီးတော့ကြိုးပမ်းသွားမှာဖြစ်တယ်လို့မဲ့ဤတင်ဆောင်မောင်ကပြောပါရယ်တိုးတက်တဲ့အမြင်ရှိတဲ့လူငယ်တွေအမျိုးသမီးတွေနိုင်ငံရေးမှာအခုထက်ပိုးပြီးတော့တက်တော်ကြကြပါလာမယ်ဆိုရင်တိုင်းပြည်အတွက်ကောင်းမွန်တဲ့အပြောင်းအလဲတွေဖြစ်လာနိုင်တယ်လို့မတ်ဤပင်စာမောင်ကမျှော်လင့်ယုံကြည်ထားပါတယ်
။ဒီမှာတော့လူငယ်အများကြီးပါဆိုင်နေခြင်းနဲ့နောက်မြို့သမီးတွေအများကြီးပါဆိုင်နေခြင်းနဲ့ဒါမှမဟုတ်ကျွန်တော်နိုင်ငံရဲ့ပေါောင်တဲ့လူကြီးတွေရောနိုင်ငံရေးခန့်ကန်တာတွေမှာရောကြီးလာရင်အားလုံးကလူကြီးတွေဆိုအဲ့လူကြီးတွေနဲ့ခု16နှစ်လူငယ်တွေနဲ့အသွေးခွာတားကွာပါရင်ပေါောင်ရတာလူငယ်တွေပါမိုင်းနောက်တဲ့အချင်းချင်းမျိုးကိုဖန်တီးပေးတင်တယ်လို့ထင်တယ်ဒီတိုင်းပါလာပါလို့ပြောတာချက်ဆိုင်လေဒီမှာသူတို့လိုက်ပါနိုင်တဲ့အခင်းချင်းမျိုးကိုရလည်းဥဆောင်ပေးတင်တဲ့အချိန်ကဥမာအဖြစ်ကျွားတို့ဖွဲ့စည်းလို့ခြေခံဥပဒေမှာဆိုရင်ကျွားတို့25နှစ်ပြည့်မှာဝင်ပြိုင်လို့ရတယ်လေဒါပေမဲ့16နှစ်လောက်နဲ့ဝင်ပြိုင်လို့ရတယ်ဆိုမှဥပဒေပြောင်းလိုက်လည်းဘာမှမဖြစ်ဘူးရွေးချယ်တာကလူတို့ကရွေးချယ်ရမှာလေကျွားတို့ကအလိုလျောက်တက်သွားတဲ့ဟာမဟုတ်တဲ့ခါကျောင်းမှာပါဝင်ဖို့ရအဲ့လိုမျိုးလေးဖြေလျှော့ပေးလိုက်ရင်တော့ငွေတွေပိုပြီးပါလာနိုင်တယ်လို့ထင်တယ်နောက်တစ်ခုကအကာအကွယ်ပေးမှုလည်းရှိရမယ်ဒီတိုင်းပါလာခိုင်းလို့မရဘူးအခုရေကောက်ပွဲနေလာရင်တိုက်ခိုက်ခံရတာအများဆုံးကအမျိုးသမီးလွတ်တော်ကိုယ်စားလှယ်လောက်တိုက်ခိုက်ခံရတာအများဆုံးပဲအခုဆိုရင်ကျမဆိုလည်းလူမျိုးမီဒီယာကုန်ရက်ပေါ်မှာအများကြီးတိုက်ခိုက်ခံထားရတယ်ဒါကြပေမဲ့ကျမတို့ကလုံလုံလောက်လောက်ကာကွယ်ပေးတဲ့ဥပဒေမျိုးမရှိဘူးဆက်အခါကျတော့လေဒီတိုင်းလိုက်လိုက်လို့မရအောင်ကဲပါလာပါဆိုပြီးဒီတိုင်းဆက်ခေါ်လိုက်လို့မရအောင်သူတို့အကာအကွယ်လည်းပေးရမယ်လို့ကျမထင်တယ်သူတို့ပါလာနိုင်ရဲ့အခွင့်အလမ်းတွေလုတ်ပေးတင်တယ်အကာအကွယ်လုတ်ပေးတင်တယ်လို့ဒါမှမဟုတ်အရာ
တကယ်လို့လူငယ်တွေဟာတန်းကြီးရဲ့အနာဂတ်တက်အားတွေပါလူငယ်တွေရဲ့အနာဂတ်လှပါမှတန်းကြီးရဲ့အနာဂတ်ဟာလည်းကြောက်ပါနိုင်မှာဖြစ်ပါတယ်အရေးချင်းပြေဝပြီးအတွေ့အကြုံရှိတဲ့လူငယ်မျိုးဆက်သစ်တွေမွေးထုတ်ပေးဖို့ကလူကြီးတွေရဲ့တာဝန်ဖြစ်တယ်လို့ဒီလိုမွေးထုတ်ပေးခြင်းအဖြစ်တန်းကြီးရဲ့အနာဂတ်ကိုအကောင်းဆုံးပုံဖော်ရရောက်နိုင်တဲ့စူရာတင်ပြရင်းနဲ့ဒီသတင်းနဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်ဒီမှာဆုံးဖြတ်ပေးပါရှင်
ဂရုဘတ်တူတာဆွန်လင်အမေရိကန်တခွင်အစီအစဉ်မှာသမရရဲ့စန္ဒဆရာနောက်ဒီနိုင်ငံတော်ဧကေဟာအကြောင်းကိုကျွန်တော်အအောင်ကတင်ပြပေးထားပါရခင်ဗျာဝါရှင်တန်ဒီစီကစန္ဒဆရာတဦးဟာဇပင်ညက်ခဲ့တာအနည်း50ကျော်ရှိပြီဖြစ်ပြီးသူဟာဇပင်ညက်ရမှာလက်ရကောင်းကောင်းနဲ့ညှက်နိုင်သူဟာဒလုတ်ကုံသတင်းကြောင့်အမေရိကန်သမ္မတဆက်ဆက်နဲ့ကမ္ဘာခေါင်းဆောင်တွေကိုပါဇပင်ညက်ပေးခဲ့ရပါတယ်။သမ္မတရဲ့စန္ဒဆရာအကြောင်းကိုဆက်ပြီးတော့ပြောပြပေးပါမယ်။ဒီအေဂိုဒီအမ်ဘရိုစီယိုဇပင်ညက်ပေးတဲ့သမ္မတတွေထဲမှာလက်ရှိသမ္မတဒေါ်နယ်ထရမ့်နဲ့အရင်သမ္မတတွေဖြစ်တဲ့ဘရိုက်ကိုဘားမာဂျော့ချ်ဘုရှ်နဲ့ဘီလ်ကလင်တန်တို့လည်းပါဝင်ပါတယ်။ဆစ်စလီကျွန်းမှာမွေးဖွားသူဒီအေဂိုဟာ1968ခုနှစ်ကစလို့ဝါရှင်တန်ဒီစီမှာနိုင်ငံခေါင်းဆောင်46ဦးကိုဇပင်ညှက်ပေးလာတာပါ။ခေါင်းဆောင်တွေရဲ့ဇပင်ကိုညှက်ပေးခွင့်ရတာဟာကန့်ထူတာလို့ပြောလို့ရပေမယ့်လေကိုယ်ဆိုင်ကိုလာညှက်သူဘယ်သူမှဆိုအဆင်ပြေစေရပါမယ်လို့သူကပြောပါတယ
်။ Everybody's the same all of the people
all တူတူပါပဲဘသူပဲလာလာဒန်းတူဝန်ဆောင်မှုပေးပါတယ
်2010ခုနှစ်အရောက်မှာတော့ဝါရှင်တန်မြို့တော်ဝန်က Kew Street ကို Diego D Ambrosio ဝေးအဖြစ်ဂုဏ်ပြုအမိပြောင်းပေးပါတယ်သူဆိုင်မှာဇပင်လာညက်သူတွေကလည်းသူ့ရဲ့ဇပင်ညက်ပါရမီကိုအတိမတ်ပြုကြတယ်လို့ရက်ွက်အတွင်းစေတနာဝန်ထမ်းပါဝင်ဆောင်ရွက်လေးရှိတာကိုလည်းချီးကျူးကြပါတယ်ဇပင်လာညက်သူတူဦးက
been coming here for almost 40 years
40.
ဒီဆိုင်မှာသပင်လာညှက်တာအနှစ်40နီးနီးရှိနေပြီဆိုတော့မိသားစုလိုဖြစ်နေပါပြီ။သူဟာသပင်ဘလို့ပုံညှက်ပေးရမယ်ဆိုတာကိုသိပြီးတော့ကြည်ကောင်းအမြဲညှက်ပေးပါတယ
်။ဆယ်စုနှစ်တည်းနဲ့ချီသပင်ညှက်လာတဲ့ Diego Di Ambrosio ဟာကျမရေးသိမ့်မကောင်းမင်မယ်လေအလုတ်ကိုတော့ short မလုပ်ပါဘူး။ Diego က
I want to tell you very serious. I love this job. I love the people. I like your
city. ဒီလောက်ကိုချစ်လို့လုံနေရဆိုတာလေးလေးနက်နက်ပြောချင်ပါလေ။လူတွေကိုလည်းချစ်ပြီးတော့သူတို့ကိုဇပင်ညှက်ပေးချင်ပါလေ။သူတို့ကလည်းပတ်ဆံယူလာတော့အလုပ်ဖြစ်တယ်လေ
။နှစ်တွေတလောက်ကြာအလုပ်လုပ်ခဲ့တာတော့မှသူဟာအရွယ်တင်ပြီးတော့အသက်ဘယ်လောက်ရှိလဲဆိုတာကိုလည်းဘယ်သူမှမသိကြပါဘူး။အလုပ်ကနေဘယ်တော့အနားယူမယ်ဆိုတာလည်းမသိပါဘူး။ဒီရေကိုရဲ့လျှော်ဝဲချက်က
No thing you sick or you old
ဒီတိုင်းမကောင်းဖြစ်နေသလားအသက်ဘလောက်ကြီးပြီလဲဆိုတာကိုဘယ်တော့မှမစဉ်းစားခဲ့ပါဘူ
းအစင်မြဲတက်ကြွနေသူဒီရေကိုကဘယ်တော့မှသူ့အလုပ်ကိုရက်မှမဟုတ်ဘူးလို့လဲခက်ကြွားကြားလေးပြောပါရခင်ဗျာအေမီရောနဲ့လမ်းသာချတဲ့သမရရဲ့ AG ဟာ Blair House မှာပြောမကုန်တော့အောင်များတဲ့တမိုင်းကြောင်းတွေရှိခဲ့ပါတယ် AG ဟာကြီးကြပ်ရင်မူ Candice Sherman က
Every room in Blair House has a special
Blair House မှာရှိတဲ့အခန်းတိုင်းမှာစိတ်ဝင်စားစရာအကြောင်းအရာတွေရှိပါတယ်လူများစိတ်ဝင်စားကြတဲ့အခန်းကတော့သမရလင်ကွန်ရဲ့အခန်းမှာအရှိတ်ဖက်အဓိကပင်မအခန်းမှာသမရဟာအများသောအားဖြင့်အချိန်ကုန်ပြီးတော့ Blair မိသားစုနဲ့ဆွေးနွေးလေးရှိပါတယ်
1800ပြည့်နှစ်အစောပိုင်းကာလတွေမှာ Blair House AG ဟာအမေရိကန်နိုင်ငံကြီးလောကအတွင်းအရေးပါတဲ့နေရာမှာပါဝင်ခဲ့ပါတယ်။အဲဒီအချိန်ကသမ္မတ Andrew Jackson ဟာခရိုင်တရားရုံးမှတ်တမ်းအရာရှိ Francis Preston Blair ကိုဦးဆောင်စေပြီး The Globe သတင်းစာကိုအစိုးရထောက်ခံအားပေးတဲ့သတင်းစာအဖြစ်ပြောင်းလဲစေခဲ့ပါတယ်။အဲဒီနောက်နှစ်အနည်းငယ်ကြာမှာတော့ Blair နဲ့မိသားစုဟာအဲဒီအိမ်မှာပြောင်းရွှေ့နေထိုင်ပြီးတဲ့နောက် Blair House ဆိုပြီးတော့နာမည်တွင်သွားတာပါ။
He was an excellent editor and his
သူဟာအလွန်တော်တဲ့ editor တယောက်ဖြစ်တယ်လို့ရှုထောင့်မျိုးစုံကနေ editor အဘော်တွေလည်းသတင်းစာမှာရေးသားခဲ့တာကြောင့်နိုင်ငံရေးအတိုင်းအဝိုင်းမှာအထူးကြော်ကြားလာပြီးသမရရဲ့အကြံပေးလည်းဖြစ်လာပါတယ်။ဒါကြောင့်သူ့အိမ်လည်းထင်ရှားလာပြီးတော့ Blair နဲ့တွေ့ဆုံလို့တဲ့နိုင်ငံသမားတွေအတွက်စုရဖြစ်လာပါတယ်
။1940ခုနှစ်တွေအရမှာ Blair House ကိုသမရရဲ့နိုင်ငံတော် AG အဖြစ်သတ်မှတ်ခဲ့ပါတယ်။အဲ့ဒီအချိန်ကသမရ Franklin D. Roosevelt ရဲ့ကတော်နဲ့ဗြိတိန်ဝန်ကြီးချုပ်တို့ညဘက်မှာအမှတ်မထင်တွေ့ဆုံခဲ့ကြပြီးတဲ့နောက်အဲ့ဂေဟာအဖြစ်သတ်မှတ်ဖို့ဖြစ်လာတာပါ။ Sherman က
Winston Churchill would come frequently during World War II.
ဒုတိယကမ္ဘာစစ်ကာလက Winston Churchill ဟာအမေရိကကိုရောက်လာတဲ့အခါအိမ်ယူတော်မှာမကြာခဏညအိပ်လေးရှိပါတယ်။တညမှာတော့သူကညတကောင်မှာဆေးပြီးလိုက်ခဲရင်အဲ့ရဝင်းဝှေ့ယုံကြီးနဲ့သမရကိုလိုက်ရှာချိန်မှာသမရကတော်အယ်လီနောနဲ့အပေါ်ထက်စင်ကြံလမ်းမှာရင်ဆိုင်တွေ့ခဲ့တာပါ။ဝန်ကြီးချုပ်မနဲ့ချီအောင်မဆောင်နိုင်ဘူးလားလို့သူကမေးပါတယ်။နောက်တည့်ရက်မနဲ့မှာတော့လမ်းတစ်ဖက်ကရောင်းဖို့ရှိနေတဲ့ Blair House ကိုဝယ်ဖို့သူယောက်ျားကိုတိုက်တွန်းမယ်ဆိုတာသိချပါတယ်။အဲ့ဒီနေရာမှာအဲ့ဒီတီးတန့်ထားရင်ပို့ပြီးတော့အနားယူချိန်လည်းရပါတယ်
။အဲ့ဒီချိန်လေးကစားပြီးကိုရီးယားစစ်ပွဲမှာအမေရိကန်ပါဝင်ဖို့ကိစ္စရဲ့အပါအဝင်အရေးကြီးတဲ့အကြောင်းအရာများပြားဒီနေရာမှာဆုံးဖြတ်ခဲ့ဘူးပါတယ်။ Blair House မှာအခန်းပေါင်း120ပါဝင်ပြီးအခန်းတိုင်းကို Blair မိသားစုပိုင်ဆိုင်ခဲ့တဲ့ရှေးလက်ရာပစ္စည်းတွေ၊ပကြီကားတွေ၊ဧည့်သည်တွေပေးတဲ့လက်ဆောင်ပစ္စည်းတွေနဲ့ပြင်ဆင်ထားပါတယ်။တခြားနိုင်ငံခေါင်းဆောင်တွေလာရောက်တဲခိုတဲ့အခါမှာတော့အဲ့ဒီကာလအတွင်းသက်ဆိုင်ရာနိုင်ငံအလံကိုလွှင့်တင်ထားပါတယ်။ရွေးချယ်ခံထားရတဲ့သမရအနေနဲ့လည်းသမရတာဝန်မယူခင်အချိန်လေးအတွင်းမှာ Blair House မှာခေတ္တနေထိုင်လာတာသမရဂျင်မီကာတာလက်ထက်1989ခုနှစ်ကတည်းကဖြစ်ပါတယ်ခင်ဗျာ။1800ခုနှစ်မှာသမ္မတဂျွန်အဒမ်စ်ကကွန်ဂရက်အတွက်လိုအပ်မဲ့စာအုပ်တွေကိုဝယ်ယူဖို့ဒေါ်လာ5000ခွင့်ပြုပေးခဲ့ပါတယ်။ကမ္ဘာအကြီးဆုံးစာကြည့်တဲ့အကြောင်းဆက်လက်တင်ပြပေးပါမယ်။ကွန်ဂရက်စာကြည့်လိုက်ကစာအုပ်တွေဟာများလွန်းလာကြောင်းကိုအောင်ဖတ်ဖို့ဆိုရင်တဘွားနဲ့တောင်မလွန်းလောက်ဘူးလို့ကွန်ဂရက်စာကြည့်လိုက်ကသမိုင်းပညာရှင်ဂျွန်ခိုးကပြောပါတယ်။သူဟာစာကြည့်လိုက်မှာရာစုနှစ်ဝက်ကြာအမှုထမ်းခဲ့ပြီးစာကြည့်ရတဲ့ပတ်သက်လို့အဓိကတာဝန်ရှိတဲ့သမိုင်းပညာရှင်မှာစာကြည့်ရတဲ့သက်ဆိုင်တဲ့စိတ်ဝင်စားစရာတွေဒဏ္ဍာရီတွေအကြောင်းသူဟာနာယီပေါင်းများစွာပြပြနိုင်ပါတယ်။ Mrs. Pefford ဆိုတဲ့စာကြည့်တဲ့ဝန်ထမ်းဟောင်းတယောက်ဟာဆိုရင်အင်မတန်မှတ်ဉာဏ်ကောင်းပြီးတော့စာကြည့်တဲ့ဇင်းညာလန်းတစ်ချောက်စာဖတ်သူတွေကိုအကူအညီပေးရမှာနာမည်ကျော်တယ်လို့ဂျွန်ကိုးကပြောပါတယ်
။ But the legend is that he could tell you
စာအုပ်တွေဘယ်နေရာမှာရှိတယ်ဆိုတာကိုသူကအလွတ်ပြောနိုင်ပြီးနောက်ထပ်ကခန်းနံပါတ်၄ကိုသွားစာအုပ်စင်ရဲ့၃လွှာအစွန်ဆုံးမှာရှာရင်ခမည်းလူကျင်တဲ့အစင်းရောင်စာအုပ်ကိုတွေ့ပါလိမ့်မယ်ဆိုပြီးညွှန်နိုင်သူပါ
စုဆောင်ထားတဲ့အထက်မှာ Thomas Jefferson ရဲ့စာအုပ်တွေလည်းပါပြီးတန်ဖိုးကြီးတဲ့အထက်မှာပါပါတယ်1812ခုနှစ်စစ်ပွဲအတွင်း British တပ်ဖွဲ့တွေက Congress စာကြည့်လိုက်ကိုဖျက်ဆီးပစ်ခဲ့ပြီးတဲ့နောက် Jefferson ဟာစာကြည့်လိုက်ပြန်လည်လက်ပတ်နိုင်အောင်သူစုဆောင်ထားတဲ့စာအုပ်တွေကိုရောင်းချလိုက်ပါတယ် Green ribbon
means that it's an original ဖေကျိုးစိမ့်နေတက်ထားတာကတကယ်မူရင်းစာအုပ်တွဲတွေပါတချို့နေရာတွေမှာတစ်ခုခုနဲ့အစားထိုးထားတယ်ဆိုရင်အဲ့ဒီစာအုပ်တွဲအတွက်ရှာနေတုံးဆိုတဲ့သဘောပါ
ကွန်ဂရက်စာကြည့်တိုင်းမှာဆိုရင်စာအုပ်အပြင်မြေပုံတွေတယ်လီဖုန်းလမ်းညွှန်တွေကမ္ဘာမှာအဆုံဆုံးရုပ်ပြကတ်တွန်းစာအုပ်တွေအပါအဝင်မျက်မမြင်တွေအတွက်လက်နဲ့ဆမ်းပြီးတော့ဖတ်ရတဲ့စာအုပ်တွေအတန်ဖန်းထားတဲ့စာအုပ်တွေလည်းရှိပါတယ်ဒါပေမဲ့လည်းဒီလောက်ကြီးမားတဲ့စာကြည့်တိုင်းမှာလိုအပ်ချက်တွေလည်းရှိနေသေးပါနေရာမလုံလောက်တဲ့အခက်အခဲတွေရင်ဆိုင်နေရတယ်လို့ဂျွန်ခိုးကပြောပါတယ
် We add 10,000 items a day
တရက်ကိုစာအုပ်နဲ့အခြားပစ္စည်းအမျိုးပေါင်း1000လောက်စုဆောင်းနေတော့ဘယ်နေရာကိုသွားထားတော့မလဲဗျာနေရာလွတ်အမြဲတမ်းရှာနေရပေမဲ့လည်းတကယ်ကိုနေရာလွတ်မကြံတော့သလောက်ပါပဲ
နေရာသိမ့်မရှိတော့တာငွေကြီးနဲ့နောက်ဆုံးတော့ဤပညာအသုံးချနိုင်ဖို့စာရာတွေဟာစာကြည့်ရတဲ့အတွက်အထက်ခဲဆုံးရင်ဆိုင်နေရတဲ့ပြဿနာတွေပါဒါပေမဲ့လည်းဖြည့်ရှင်းလို့တော့ရမယ့်အခြေအနေရှိနေပြီးပုဂ္ဂလိကရန်မုံငွေလက်ခံဖို့လဲကွန်ဂရက်လွတ်တော်ကခွင့်ပြုပေးထားပြီးပါပြီခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့ဉာဏ်ကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်ဗျာပါ။2020အတွက်ဒါရုဗေဒနိုဘယ်ဆုရခဲ့တဲ့အမေရိကန်သိပ္ပံပညာရှင်ပမော့ခဂျင်နီဖာဒူနန်နဲ့ပြင်သစ်နိုင်ငံသူဂျာမနီကယောဂဗေဒဌာနကသုတေသနပညာရှင်ဒေါက်တာအီမန်နျွဲရှာပန်တီယေတို့တွေ့ရှိခဲ့တဲ့မျိုးဗီဇအကတ်ကြီးလို့ခေါ်တဲ့ CRISPR-9 genetic scissors ကိုသုံးတဲ့မျိုးဗီဇတိဖြတ်နည်းသက်ဟာလူသားတွေအတွက်နေရာအတော်များများမှာအသုံးချနိုင်တယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရီတာတင်ကပြောပါတယ်
ဒီ cell တွေထဲမှာရှိတဲ့ဗီဇာကိုတိဖြတ်နိုင်တဲ့ဟာတိတ်မြန်ပြီးတော့တိတ်ပြီးတော့ထိထိရောက်ရောက်လုံနိုင်တဲ့အတွေ့အကြုံရတာတွေကအများဆုံးပ
ါဓာတုဗီဇာဆိုင်ရာ Nobel Committee ဥက္ကဋ္ဌကလည်းဒီမျိုးဗီဇာနည်းတွေကတကယ့်ကိုအစွမ်းထက်ပြီးအခြေခံသိပ္ပံပညာကိုတော်လန်ဆန်းသစ်လိုက်တာအပြင်ခုထုံးသစ်ကြီးတွေကောက်ပဲတိနံမျိုးသစ်တီထွင်မှုတွေရှိလာတော့မှဖြစ်ကြောင်းပြောကြားခဲ့တာပါဒါအပြင်ဒီနည်းတွေကြောင့်မျိုးရိုးလိုက်တဲ့ရောဂါတွေပြင်ကင်ဆာကိုရောကုသနိုင်ဖို့အတွက်လမ်းစာဖွင့်ပေးလိုက်တယ်လို့ပြောပါတယ်။ဒါကြောင့်စိုက်ပျိုးရေးကဏ္ဍအတွက်သုံးတာတွေကိုမပြောခင်ဆိတ်ကုသရေးမှာဘယ်လိုသုံးနေလဲဆိုတာကိုကြည့်ရအောင်ပါ
။ဥပမာအားဖြင့်နှလုံးအစားထိုးကုတာတို့ဝေးလာကလေးကယောဂပါလာပြီးဘယ်နည်းနဲ့မှကုလို့မရဘူးဆိုလို့ရှိလို့ရှိရင်ကုလို့အတွက်ကိုဒီ gene therapy လို့ခေါ်တာပေါ့နော်။ဗီဇကုနည်းနဲ့ကုလို့ရပြီ။ကုလဲစကုကြည့်ပါပြီ။မွေးကလေးကနေပြီးတော့ယောဂပါလာမယ်ဆိုလို့ရှိရင်ဒီယောဂပါမလာအောင်ဒီမျိုးရိုးဗီဇကိုတရီတာစတိကလေးကပါလုပ်လိုက်မယ်ဆိုလို့ရှိရင်ကင်ဆာမဖြစ်နိုင်တဲ့ဟိုဗီဇကိုထည့်ပေးလိုက်လို့ရတယ်အဲ့ဒါကိုလုပ်လို့ရပါပြီအနောက်ပြမွေးမွေးလာခြင်းမှာဒီလိုဘယ်နည်းနဲ့မှကုလို့မရတဲ့ဟိုပါပေါ့နော်ကင်ဆာနဲ့မွေးလာတဲ့ကလေးတယောက်ရှိပါတယ်လိုင်လန်လို့ခေါ်တယ်ကျွန်တော်မှတ်ပြီလားအဲ့ဒီအင်္ဂလန်ကအဲသူမိဘတွေကိုဆရာဝန်တွေကပြောတယ်ဗီနီးနဲ့မှကုလို့မရဘူးဒါပေမဲ့ဗီဇနီးနဲ့ကုကြည့်မယ်ဒီတနည်းပဲရှိတော့တယ်လက်ခံမလားဆိုတော့ကဲတင်မဲ့အထူးတော့မထူပါဘူးဒီတစ်နှစ်ကလေးကိုဒီတမီးကိုစိုက်တော့ဆိုတော့သဘောတူလိုက်တော့သူတို့ကုကြည့်လိုက်တဲ့ဟာအခုဒီအကလေးကအသက်ရှင်နေမယ်တိတ်တန်ဖို့ရှိတာတော့နှလုံးအစားထိုးကုတာအသေးအစားထိုးကုတယ်ပဲကြောက်ကအစားထိုးကုတယ်အဲအဲ့လိုကုမယ်အစားတရိတ်ဆန်ကနေပြီးတော့မှဥမာအပြင်ဝက်ပေါ့နော်သူကအရွယ်တူတဲ့အတွေ့အဲ့နှလုံးကိုပြောင်းလို့ရတယ်။ဒါပေမဲ့ဇီဝခန္ဓာကိုကအပြင်းကဝင်လာတဲ့ကိုနဲ့မတူတဲ့ဒီအင်္ဂါအစိတ်ပိုင်းဆိုလို့ရှိရင်သူကချက်ချင်းပြန်ကန်အန်ထုတ်တွန့်ထုတ်တယ်။တွန့်ထုတ်တဲ့အတွေ့အဲ့ဒီနှလုံးတို့ဒီကြောက်ကတ်တို့ကပါလဲဆိုလို့ရှိလို့ရှိရင်ကိုနဲ့မတည့်တဲ့အတွေ့သူကအလုံးမလုံးပဲနဲ့တည်သွားတယ်။အဲ့တော့အခုကြတဲ့အခါကျတရိษံထဲမှာမွေးတဲ့မွေးယူတဲ့ကြောက်ကနှလုံးဖြစ်တော့လေလူရဲ့ဗီဇာနဲ့တွဲပြီးတော့သူ့ကိုမွေးပေးလိုက်တယ်နှလုံးကိုထုတ်ပေးလိုက်တယ်အဲ့ဒီနှလုံးကလူတွေကိုပြန်ထည့်တဲ့အတွက်နှလုံးအစားထိုးကုတာပေါ့နော်ဒီ organ transplant နေမှာအရန်အသုံးဝင်ပါတယ
်ဆေးပညာလောကအတွက်တိတ်ကိုအသုံးဝင်တယ်လို့စိုက်ပျိုးရေးကဏ္ဍမှာရောဘယ်လိုတစ်ခေတ်ဆန်းစင်နိုင်မှာပါလဲ
ပိုပြီးကောင်းတဲ့အသည့်အနှံတွေထွက်မယ်ပိုပြီးတော့အရသာရှိတဲ့ဟာတွေထွက်မယ်နောက်ရာသီဥတုဘေးဒဏ်ကိုဟိုကြံ့ကြံ့ခံနိုင်တဲ့ဟောပေါ့နော်အဲ့ drug resistant ဟာမျိုးအပင်တွေကိုထုတ်နိုင်တယ်ပေါ့။အဲနောက်ပြီးတဲ့အခါကျမမွှေးတဲ့ပန်းကိုပွင့်အောင်လုပ်လို့ရအောင်လေ။နောက်ကိုလိုဂျင်နဲ့ပန်း ဟိုအခုစပြီးတော့တို့သူတေသနာလောက်တာအများကြီးပေါ်လာပါပြီပန်းကိုအယောင်ပြောင်းလို့ရတယ်အာဒီစိုက်ပျိုးရေးနဲ့သူတေသနာပေါ့နော်အဲ့ဒီမှာဆိုလို့ရှိရင်ဥမာအားဖြင့်ပိုးဆုံးကျူးကအယောင်ရှိတယ်ညချိုင်လက်လက်လက်လက်နဲ့ဘာလို့ဆိုတော့သူ့မှာမိဆုံးဓာတ်ရှိတဲ့အတွက်အလင်းရောင်လေးတွေလက်လက်လက်လက်နဲ့မြင်နေရအဲ့ဒီပိုးဆုံးကျူးလက်လက်လက်လက်ဖြစ်တဲ့ဗီဇာလေးကိုသွားထုတ်ပြီးတော့ဆေးရွက်ကြီးအပင်ကိုစိုက်တဲ့အခါကျရင်ဆေးရွက်ကြီးအပင်ထဲမှာအဲ့ဒီဗီဇာလေးကိုထည့်ပေးလိုက်လို့ရတယ်ထည့်ပေးလိုက်တဲ့အခါကျတော့အဲ့ဒီဆေးရွက်ကြီးအပင်ကကြီးလာတဲ့အခါကျညချာလို့ရှိရင်ဆေးရွက်အပင်လုံးဝသူလင်းနေတယ်ပြောင်းလိုက်လို့ရပြီနော်အဲ့တော့လူတွေကဘလောက်တောင်နောက်ပိုင်းထွင်လာမလဲဆိုလို့ရှိရင်လမ်းပြီးတိုင်းတွေအစားပင်ကြီးတွေစိုက်လို့ရှိရင်အပင်ကြီးတွေကညကြလို့ရှိရင်တပင်လုံးလင်းထိတ်နေအောင်လုပ်လို့ရမယ်ဆိုတဲ့ဟာသူစဉ်းစားလာပေါ့နော်နောက်ပြီးတော့မျိုးရိုးကြီးတဲ့ကောင်းတဲ့အပင်စိုက်ပျိုးရေးမှာဖြင့်ရေအများကြီးမလိုပဲနဲ့အပင်ကိုတန်အောင်လုပ်မယ်အဲ့ဒါတွေပါလာတယ်ပေါ့နော
်အခုလိုအလွန်အသုံးဝင်တဲ့နည်းတွေကိုတလွဲအသုံးချမယ်ရင်အန္တရာယ်ကလည်းအလွန်ကြီးပါတယ်ဘလို့အန္တရာယ်မျိုးပါလဲ
မကောင်းဖြစ်ပေတုံးလိုက်မှာကြောက်ဖို့အကောင်းဆုံးကတော့တဒေတာဗီဇာကိုပြောင်းလိုက်လို့ရမယ်ဆိုတဲ့အခါကျတော့ကောင်းသွားမှလည်းရှိတယ်ဆိုးသွားမှလည်းရှိတယ်ကောင်းသွားနိုင်တာပါလဲဆိုလို့ရှိရင်သပင်မကျွတ်အောင်လုပ်လို့ရတယ်အရက်ပူမယ်ထင်လို့ရှိရင်အရက်ရှည်အောင်လုပ်ပေးလို့ရမယ်သူကမျိုးရိုးကြည့်လိုက်တယ်လေအရက်ပူတဲ့မျိုးရိုးဆိုလို့ရှိရင်အရက်ရှည်အောင်လုပ်ပေးလို့ရတဲ့ဗီဇာမျိုးရိုးဖြတ်တောက်ပြီးထည့်ပေးလိုက်လို့ရတယ်တဒေဗီဇာတွေမှာအလူကိုလှအောင်လည်းဖန်တီးလို့ရတယ်ပြဿနာပါလဲဆိုတော့အဲ့လိုဖန်တီးလိုက်တဲ့ဗီဇာတတိဗီဇာထဲမှာပါသွားတဲ့အတွက်မျိုးစင်တောက်လျှောက်အဲ့လိုကိုပါတော့မှာတဘာဝသူ့ဟာသူနေနေတာမဟုတ်တစ်ချိန်မှာခုနလိုပေါ့နော်မှန်နေတဲ့ဗီဇာကနေပြီးတော့မှားသွားတော့တစ်ချိန်ချိန်မှာဒီ instruction ပေါ့နော်အဲ့ဒါလေးကပြောင်းသွားလို့ရှိလို့ရှင်ဘာဖြစ်လာမလဲဆိုတာမပြောတတ်ဘူးလူသားမျိုးရိုးပြောင်းသွားနိုင်တယ်အဲ့ဒါကိုအယံကြောက်တာအဲ့တော့အဲ့ဒါကိုမလုပ်ဖို့အတွက်ကိုပြောတယ်အဲ့ဒီအချိန်မှာပဲတရုတ်ပြည်ကဗီဇာသုတေသနာလုပ်တဲ့ပညာရှင်တယောက်ကလွန်ခဲ့တဲ့3နှစ်လောက်ကအဲ့ဒါကိုတတိသားဗီဇာတွေထည့်ပြီးအမေကိုမွေးခိုင်းလိုက်တာပေါ့နော်အမွှာလေးနှစ်ယောက်မွေးတယ်မွေးလာပြီးတဲ့အခါကျတော့ဘာဖြစ်မလဲဆိုတာမသိသေးဘူးအခုမှ2နှစ်လောက်ပဲရှိသေးတာပေါ့အမွှာလေးကနောက်10နှစ်ကြာလို့ရှိရင်ဘာဖြစ်မလဲအသက်ကြီးရင်ဘာဖြစ်မလဲနောက်သူတို့ကနေပြီးတော့အိမ်ထောင်ပြုလို့ခလေးမွေးလာလို့ရှိလို့ရှိရင်ဘယ်လိုပုံစံထွက်လာမလဲဆိုတာဘယ်လိုမှပြောလို့မရဘူးအဲ့ဒါကြောင့်ကောင်းတဲ့ဟာဖြစ်ကောင်းပါရဲ့စိုးတဲ့ဟာအရန်စိုးသွားလို့ရှိရင်ဘယ်လိုလုပ်မလဲလူသားမျိုးရိုးပြောင်းသွားမလားဆိုတဲ့အတွက်တကဘာလုံးကဒီဥပဒေတွေထုတ်ဖို့အတွက်လုပ်တာပေါ့အဲ့ဒီသူတေသနာနဲ့တရေဗီဇာကိုခဲ့ပေးပြီးတော့မွေးလိုက်တဲ့တရုတ်ပြည်ကသိပ္ပံပညာရှင်အခုပြီးခဲ့တဲ့နှစ်လောက်ကထင်တယ်ထောင်သုံးနှစ်ချလိုက်တယ်တရုတ်အစိုးရအဲ့လောက်အထိကိုအထိတ်တလန့်ပါပဲဒါပေမဲ့ကောင်းတာတွေရှိတယ်လို့ပေါ့နော်မကောင်းတာတွေလည်းအများကြီးပဲပေါ့လေ
COVID-19 အတွက် test လုပ်တဲ့အခါမှာအသုံးချတယ်လို့ပြောပါတယ်ဘယ်လိုပုံစံနဲ့အသုံးချလ
ဲ Coronavirus positive ဖြစ်တယ်မဖြစ်ဘူးဆိုတဲ့ဟာကို test လုပ်တဲ့အခါအာခေါင်ထဲမှာရှိတယ်ထုတ်ပြီးတော့ test လုပ်တဲ့အခါကျတော့ Casper CA9 လို့ခေါ်တဲ့နီးနဲ့စမ်းလိုက်လို့ရှိလို့ရှင်အရင်တော့ရဲနဲ့ချီပြီးကြာမယ်ဆိုအခုဆိုလို့ရှိလို့ရှင်နိုင်ပိုင်းအတွင်းရတယ်
ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလဲပြရစီဒေါက်တာပါမပြန်သူဆုံးရအောင်ပါ
တောက်ကြနေတဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းကချိန်ညာပေးသွားမှာဖြစ်ပါတယ်ခင်ဗျာအမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့ရပိုင်မဲ့လူတော်ရဲ့အချိန်မှာသမ္မတလောင်းနှစ်ယောက်ဟာအမေရိကန်နိုင်ငံလက်ပိုင်းကအကျိတ်နဲ့ဖြစ်နေတဲ့ပြည်နယ်တွေမှာမဲဆွယ်စည်းရုံးမှုတွေအွန်ဆိုက်လှုပ်လာနေကြပါတယ်။လက်ရှိသမ္မတဒေါ်နယ်ထရမ့်ကမီရှိဂန်၊မင်နီဆိုးတာနဲ့ဝစ်ကွန်ဆင်ပြည်နယ်တွေမှာမဲဆွယ်စည်းရုံးသွားမှာဖြစ်ပြီးတော့ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ကတော့မင်နီဆိုးတာ၊ဝစ်ကွန်ဆင်နဲ့အိုင်အိုဝါပြည်နယ်တွေမှာမဲဆွယ်စည်းရုံးတွေလှုပ်သွားမှာပါ။မနေ့ကြာသပတေးနေ့ကတော့သမ္မတလောင်းနှစ်ယောက်ဟာအရှေ့တောင်ပိုင်းကဖလော်ရီဒါပြည်နယ်မှာမဲဆွယ်စည်းရုံးခဲ့ကြပါတယ်။ဂျိုးဘိုင်ဒန်ကတော့တကယ်လို့ Florida ပြည်နယ်မှာအပြာရောင်ဒီမိုကရက်တွေအနိုင်ရပြီးသူအနိုင်ရခဲ့မယ်ဆိုရင်ရွေးကောက်ပွဲကပြီးသွားပြီဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ။ဥရောပတိုင်းမှာပြီးခဲ့တဲ့သတင်းပတ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း 1.5 သန်းအထိစံချိန်တင်မြင့်တက်ခဲ့တာကြောင့်ဥရောပမှာဗိုင်းရပ်စ်ကူးစက်သူ10သန်းအထိရှိလာပြီဖြစ်ပြီးတော့ကမ္ဘာတဝန်းကူးစက်ခံရသူစုစုပေါင်းဟာလည်း44သန်းကျော်သွားပြီဖြစ်တယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ချုပ် WHO ကပြောလိုက်ပါတယ်။ဂျပန်နိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူပေါင်း 3,000 နဲ့သေဆုံးသူပေါင်း 1,900 ကျော်သွားပြီဖြစ်တယ်လို့ဂျပန်ကျန်းမာရေးဝန်ကြီးကတင်ထုတ်ပြန်ထားပါတယ်ခင်ဗျာ။တောက်ကြနေညပိုင်းအစီအစဉ်ကတော့ဒီလောက်ပါပဲ။ COVID-19 အရေးပေါ်အခြေအနေအရ ဒီမြန်မာပိုင်းအစည်းအဝေးကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6:00နာရီခွဲကနေ9:00နာရီအစည်းအဝေးကိုလက်လောမှာယာယီအဆိုင်ထားမှာဖြစ်ပြီးတော့ညဘက်9:00နာရီကနေ10:00နာရီနဲ့မနက်6:00နာရီကနေ9:00နာရီအစည်းအဝေးကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။မြို့ရေးအစည်းအဝေးကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ။
This program has come to you from the Voice of America, Washington.